Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ခုနှစ်မေလ16ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုဒီမှာစံတော်ချိန်ည9:00ကနေ 10:00 ထိ line kilometer 25 32 51အပြင် line kilometer 190နဲ့ VOA ရဲ့ Facebook စာမျက်နှာတို့ကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာဒီညတော့အစည်းအဝေးမူကတော့ကျွန်တော်ရန်တိုင်းပါ
ကျွန်တော်အောင်လင်ဟုပါဒီညနားဆင်မဲ့ဒီနေ့မှာတော့အရှိလက်ပိုင်းဒေသဆိုင်ရာမူဝါဒနဲ့ပတ်သက်လို့သဘောထားကွဲပြားတာတွေရှိတဲ့အကြောင်းသမတ်တော်နဲ့ထရန့်ကပြောလိုက်ပါတယ်မိသားစုအနေဖြင့်အမေရိကန်မှာလာရောက်ခြေချမဲ့သူတွေလူသားချင်းစာနာတဲ့အနေနဲ့နေထိုင်မှုပြုထားတာတွေကိုကန့်သတ်မဲ့လူဝင်မှုကြီးကြပ်ရေးအစီအစဉ်တစ်ချက်ကိုသမတ်ထရန့်ဒီနေ့ကြီးညာဖို့ရှိနေပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမြတ်မွန်နဲ့သူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ရန်ကုန်တိုင်းဒဂုံမြို့စစ်တောင်ပိုင်းကအစ္စလာမ်ဘာသာဝင်တွေရဲ့ဝတ်ပြုဆူတောင်းတဲ့နေရာတစ်ခုတားဆီးခံရမယ်ဖတ်သက်ပြီး
တိုက်ထိုက်တဲ့အရဘဝါဒီဒီကအစ္စလာမ်ကိုတိုက်နေတာမဟုတ်ပါဘူးခင်ဗျာသူတို့ကလေအစိုးရပြုတ်ကြရေးအတွက်လုပ်နေတယ်ဘာသာရေးကိုလူမျိုးရေးအတွက်အသုံးချနေတဲ့လူတွေဖြစ်ပါလေကျွန်တော်တို့ကစနစ်တန်ဖြစ်
ဘာသာပေါင်းစုံညီညာရေးဖွဲ့ကဦးအေးလွင်ပြောတော်တာဖြစ်ပါတယ်အပြည့်စုံကိုမကြခင်မှာနားဆင်ရမှာပါဒါပြင်ဆရာတော်မင်းတုံညဗုဒ္ဓတက္ကသိုလ်နဲ့ VOA တွေးဆုံမေးမြန်းခန်းတခါထိုင်းမြန်မာနယ်စပ်မှာတရားမဝင်နေထိုင်ကြတဲ့မြန်မာနေရာလောက်ဖမ်းဆီးခံခဲ့ရတဲ့အကြောင်းပါဝင်သတိကံလက်ဝေရာရှာဖွေရယူဖို့အတွက်ရောင်ကြီးသုံးပုံဖော်ဆက်တစ်မျိုးကိုဗြိတိန်နိုင်ငံမှာတီထွင်ခဲ့တဲ့အကြောင်းစာရာတွေကိုနားဆင်ရဖို့ရှိပါတယ်။ဒီအကြောင်းတွေမတင်ဆက်ခင်မှာအခုနောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်စုမြတ်မွန်တို့ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ရှေ့လယ်ပိုင်းဒေသဆိုင်ရာမူဝါဒနဲ့ပတ်သက်လို့သဘောထားကွဲပြားမှုတွေရှိတဲ့အကြောင်းနဲ့ဆက်လက်တင်းမာနေတဲ့ UN နိုင်ငံကလည်းမကြခင်ဆွေးနွေးရင်တဲ့အကြောင်းပြောလာမှသိကြရတဲ့ဆိုပြီးအမေရိကန်သမ္မတတော်နဲ့ Trump ကပြောလိုက်ပါတယ်။အမေရိကန်တပ်ဖွဲ့တွေကိုတိုက်ခတ်ဖို့ UN နိုင်ငံကသတိကြပြင်ဆင်နေတယ်ဆိုပြီးအမေရိကန်ဆိုတော့တာဝန်ရှိသူတချို့ကမြင်နေကြပေမဲ့ဥရောပမဟာမိတ်တွေပါဝင်တချို့ဆိုတော့တာဝန်ရှိသူတွေကတော့ UN ဟာအမေရိကန်ရဲ့လုပ်ရက်တွေကိုသတိထားတုံ့ပြန်နေရတာဖြစ်တယ်လို့သဘောထားရှိသူတွေရှိနေတဲ့အကြောင်း Washington Post နဲ့ New York Times သတင်းစာတွေရဲ့ဖော်ပြချက်တွေကိုသမ္မတ Trump ကမှတ်ချက်ပေးပြောဆိုလိုက်တာပါ။ကိုပြရတဲ့သဘောထားမြင်တွေကိုပြောဆိုလာတဲ့ရှိပေမဲ့နောက်ဆုံးဆုံးဖြတ်ချက်ကတော့သူကိုယ်တိုင်ပြည့်ပြည့်စုံစုံချမှတ်ခဲ့တဲ့အကြောင်းနဲ့တခြားလူတွေရဲ့အမြင်တွေသဘောထားမူအရာတွေကိုထည့်သွင်းစဉ်းစားတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။သမ္မတ Trump ကတော့ UN နိုင်ငံရဲ့ Nuclear လုပ်ငန်းတွေကိုရှော့ချပြီးအပြန်အလှန်တွေနဲ့ပိတ်ဆို့တံခတ်မှုတွေကိုရှော့ပေါ့ပေးထားတဲ့2015ခုနှစ်နိုင်ငံတကာသဘောတူညီချက်ကနေမနစ်ကပဲနှုတ်ထွက်ထားတာပါ UN ဆိုရရဲ့အပြုအမူတွေပြောင်းလဲလာအောင်ဖိအားပေးရအနေနဲ့ UN ရဲ့ရည်နယ်တင်ပို့မှုတွေနဲ့ဗန်လုပ်ငန်းတွေပုံမှန်လဲအမေရိကန်ကတန်ခတ်မှုတွေချမှတ်ထားပါတယ် UN နိုင်ငံခြားရေးဝန်ကြီးမိုဟာမက်ရာဗက်ဆာရစ်ကတော့အမေရိကန်ကဖိအားပေးမှုတွေတိုးမြင့်လာတာလက်ခံနိုင်စရာမရှိတဲ့အကြောင်းနဲ့အမေရိကန်ကနိုင်ငံတကာသဘောတူညီချက်ကနေနှုတ်ထွက်သွားပြီးမဲ့ UN ကတော့အထက်နိုင်ဆုံးထိန်းသိမ်းနေတဲ့ဆောင်ရွက်နေတဲ့အကြောင်းဒီနေ့ပဲပြောဆိုခဲ့ပါတယ်
အမေရိကန်ပြည်ထောင်စုမှာမိသားစုဝင်ရှိလို့လာရောက်အခြေချခွင့်ရှိတာလူသားချင်းစာနာမှုအပေါ်အခြေခံပြီးနေထိုင်ခွင့်ပေးရာတွေကိုရှင်းချလိုက်မယ်။တမ္ပရာရဲ့လူဝင်မှုကြီးကြပ်ရေးအဆိုပြုချက်ကိုဒီကနေ့ကြေညာဖို့ရှိနေပါတယ်။နေဆက်လုံခြုံရေးကိုခိုင်မာစေမှာဖြစ်တယ်လို့အရေးချင်းရှိသူတွေကိုသာဦးစားပေးနေထိုင်ခွင့်ပေးမယ်စနစ်ဖြစ်တယ်လို့အစိုးရအကြီးအကဲတာဝန်ရှိသူကပုတ်ထူးနေတော့ကသတင်းတောက်တွေကိုကြိုတင်ရှင်းလင်းပြောပြခဲ့ပါတယ်။green card နဲ့အမြဲတမ်းနေထိုင်ခွင့်ကိုတစ်နှစ်မှာလူဦးရေ 1.3% ကိုခွင့်ပြုမှာဖြစ်ပေမဲ့အမေရိကန်နိုင်ငံသားတွေရဲ့မိသားစုတွေနဲ့လူသားချင်းစာနာမှုအကူအညီလိုသူတွေကိုဦးစားပေးမယ်အစားအမေရိကန်အတွက်အကျိုးပြုနိုင်မယ်အရေးချင်းရှိပညာတတ်တွေကို Trump အဆိုပြုမဲ့စနစ်တကျဦးစားပေးသွားမှာဖြစ်ပါတယ်လက်ရှိစနစ်အရအမေရိကန်မှာလာရောက်ခြေချခွင့်ပြုထားသူတွေက12ရာခိုင်နှုန်းကသူတို့ရဲ့အရေးချင်းကြောင့်ဖြစ်ပြီးတော့66ရာခိုင်နှုန်းကတော့အမေရိကန်မှာတရားဝင်နေထိုင်ခွင့်ရထားသူတွေရဲ့မိသားစုဝင်တွေဖြစ်ပါတယ်။သမ္မတအဆိုပြုတဲ့စနစ်သစ်ပြောင်းရင်တော့အခြေချနေထိုင်ခွင့်ပြုသူတွေရဲ့58ရာခိုင်နှုန်းကအရေးချင်းရှိသူဒါမှမဟုတ်အလုပ်ရှင်တွေကအာမခံသူတွေဖြစ်ရမှာဖြစ်ပြီးမိသားစုဝင်ဖြစ်လို့နေထိုင်ခွင့်ပေးမဲ့သူကတော့33ရာခိုင်နှုန်းသာရှိတော့မှာဖြစ်ပါတယ်။လူသားချင်းစာနာလို့နေထိုင်ခွင့်ပြုတာကိုလည်း22ရာခိုင်နှုန်းကနေ10ရာခိုင်နှုန်းကိုရှော့ချလိုက်မှာဖြစ်ပါတယ်။ DV Visa ကန်ဆမ်းမဲနဲ့လာရောက်အခြေချခွင့်ပြုတဲ့အစီအစဉ်ကိုလည်းလုံးဝဖြတ်လိုက်မှာဖြစ်ပါတယ်
။ဆူရနိုင်ငံကတ်တုံးမြို့တော်မှာလူညွေးတပ်ဖွဲ့တွေနဲ့ရုံးရင်းဆက်ကပ်ဖြစ်ရာကလူရှိဦးထက်မနေတန်ရခဲ့ပြီးနောက်တစ်နေ့မှာပဲအသွင်ကူပြောင်းရေးဆူရဖွဲ့စည်းအရသာစနက်ပြခေါင်းဆောင်တွေနဲ့ဆွေးနွေးမဲ့အစီအစဉ်ကိုအာနာဒိတ်စစ်ကောင်စီကစိုင်းငံ့လိုက်ပါတယ်။မြို့တော်ချက်ချန်လန်းတွေကအတားဆီးကိုစနက်ပြလူတွေဖက်ရှားပေးဖို့ညှင်းဆန်ခဲ့တယ်လို့ပြည်တင်ပြောဆိုခဲ့တဲ့ဗိုလ်ချုပ်ကြီးအက်တာဖတာအဘာကပြစ်ခတ်မှုပြစ်ခဲ့ပြီးနောက်ဆွေးနွေးမဲ့အစီအစဉ်ကို82နာရီကြာရွှေ့ဆိုင်းထားဖို့ဒီနေ့ပဲကြေညာလိုက်ကြပါမြို့တော်ကအတားဆီးကိုတော့ စူရနေကအာနာရှင်အောင်ဟိုမာရဲ့ဘတ်ရှားရာဂုကအဆင့်ပြဖို့တောင်းဆိုခဲ့တဲ့ထိုင်းဒွိဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တဲ့ပြီးခဲ့တဲ့လကစားလို့ချထားခဲ့တာဖြစ်ပါတယ်။တမန်အောင်ဘတ်ရှားကိုနှစ်ပေါင်း30ကျော်အုပ်ချုပ်မှုကိုဧပြီလ17ရက်နေ့မှာပဲစစ်တပ်ကအာနာသိအဆုံးတက်လိုက်ပေမဲ့ဆန္ဒပြသူတွေကတော့အတားဆီးတွေကိုမဖယ်ရှားသေးပဲအယတားစုကတရထအာနာလွှဲပြောင်းပေးဖို့စစ်တပ်ကိုဆက်လက်တောင်းဆိုနေကြတာပါ။စူရနေကအာနာသိစစ်ကောင်းဆောင်တွေနဲ့အယတားဆန္ဒပြကောင်းဆောင်တွေကြားအတွင်ကူပြောရင်အစိုးရတည်းဖွဲ့စည်းမဲ့ခြေကမူပေါင်းတစ်ခုရေးဆွဲနိုင်အောင်ဆွေးနွေးညှိနှိုင်းကြဖို့လည်းသဘောတူထားတာဖြစ်ပါရဲ့
။ယေမန်အစိုးရကြောထောက်နောက်ခံပေးနေတဲ့ဆာဒီအာရေဗျဦးဆောင်တဲ့ပူပေါင်းတပ်တွေကဇာနာမြို့မှာဒီကနေ့ဇက်တိုက်၄ချောင်းတိုက်ခိုက်မှုကြောင့်6ယောက်ထက်မနည်းသေဆုံးသွားပါတယ်။တိုက်ခိုက်မှုတွေအတွင်းမှာမြို့ရဲကပြစ်မှတ်တချို့ထိခိုက်ခဲ့တဲ့အပြင်လူနေအိမ်တော်တော်များများလည်းပျက်စီးသွားပါတယ်။အီရန်ကထောက်ပံ့နေတဲ့ဟူတီတပုံတွေကဇာနာမြို့ကို2014ခုနှစ်ထဲကထိန်းချုပ်ထားတာပါ။ဆာဒီအာရေဗျနိုင်ငံကရေနံပိုက်လိုင်းတွေအပေါ်အဝေးထိန်ဒရုန်းယာဉ်နဲ့တိုက်ခိုက်ခဲ့တယ်လို့ဟူသီသဘုံတွေပြောကြားပြီးရပ်ပိုင်းကြမှာပဲအခုလိုလေကြောင်းတိုက်ခိုက်မှုတွေကိုလုပ်ခဲ့တာပါရေနံပိုက်လိုင်းတွေအပေါ်တိုက်ခိုက်ဖို့အီရန်ကအမိန့်ပေးတာလို့ဆာဒီကာကွယ်ရေးဒူးဝင်ကြီးခါလစ်ဘင်ဆယ်မန်ကဆက်ဆွဲပြီးအကြမ်းဖက်ဝါဒအခြေခံတိုက်ခိုက်မှုဖြစ်တယ်လို့ပြောကြားခဲ့ပါတယ်တဆက်ထဲသတင်းကတော့ယေမန်နိုင်ငံအတွက်အရေးကြီးတဲ့ဟော်ဒိတ်တာပင်လယ်နီစိတ်ကမ်းကနေဟူသီသဘုံတပ်တွေဆုတ်ခွာသွားပြီလို့ယေမန်ဆိုင်ရာကုလသမဂ္ဂအထူးသံတမန်ကဗုဒ္ဓဟူးနေ့ကပြောပါတယ်El Hodeida, Salif နဲ့ Ras Isa စိတ်ကမ်းသုံးခုကနေဟူတီတပုံ Ansar Allah တပ်ဖွဲ့တွေထွက်ခွာသွားပြီလို့အထူးတန်မန် Martin Graffits ကကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးမှာပြောကြားခဲ့ပါတယ်။ဒါဟာ၄နှစ်ကြာပြီဖြစ်တဲ့ပြည်တွင်းစစ်မှာအပြုသဘောဆောင်တဲ့ခြေလှမ်းဖြစ်တယ်လို့မြင်နေကြပါတယ
်။ UAE အမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်မှုကိုညပိုင်း9နာရီကနေ10နာရီအထိไซโดมีดา24กิโลเฮิร์ตซ์1139ไซโดมีดา25กิโลเฮิร์ตซ์1196ไซโดมีดา32กิโลเฮิร์ตซ์9315ไซโดมีดา57กิโลเฮิร์ตซ์9885เนี่ยสนีเนี่ยตะนิงกรีนี่ริมมาไซเลมีดา190กิโลเฮิร์ตซ์1905รูก็นี่แหละชมไปได้บาเลยရှင
်ยูเมกันตันญมาไว้ซีซั่นเยကျနာပြင်းနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တရုတ်နိုင်ငံမှာပြီးခဲ့တဲ့နှစ်နောက်ပိုင်းကဖမ်းဆီးခံထားတဲ့ကနေဒါနိုင်ငံသားများကိုနိုင်ငံတော်လျှော့ဝှက်ချက်လက်တွေခိုးယူမှုနဲ့တရားဝင်ဆွဲချက်တင်လိုက်ပါတယ်။ကနေဒါနိုင်ငံသားတွေဖြစ်ကြတဲ့ Michael Kovac နဲ့ Michael Spavor တို့နှစ်ပတ်သက်ပြီးတရုတ်နိုင်ငံချာယုံကြီးဌာနပြောခွင့်ရတဲ့လူခန်းကဒီနေ့ပဲဗေကျင်းမြို့ကသတင်းစာရှင်းလင်းပွဲမှာကြီးညာလိုက်တာကြောင့်နှစ်နိုင်ငံကြားတင်းမာမှုတွေလည်းကြီးထွားလာနေပါတယ်။တရုတ်နိုင်ငံရဲ့ဒီဇယ်ဥပဒေနဲ့အညီဖမ်းဆီးခဲ့တာဖြစ်တဲ့အကြောင်းနဲ့တရုတ်နိုင်ငံရဲ့တရားစီရင်စနစ်ပေါ်ကနေဒါနိုင်ငံကတာဝန်မဲ့တဲ့မှတ်ချက်ပေးပြောဆိုမှုတွေမလုပ်ဖို့ညှော်လင့်နေကြောင်းလည်းပြောခွင့်ရကပြောဆိုကြလာပါဖမ်းဆီးမှုသတင်းနဲ့ပတ်သက်လို့တရုတ်နိုင်ငံကကြေညာခဲ့ပြီးနိုင်ပိုင်းကျမှာပဲကနေဒါနိုင်ငံရဲ့ဌာနကထုတ်ပြန်တဲ့ကြေညာချက်မှာတော့ဥပဒေမဲ့ဖမ်းဆီးမှုအဖြစ်အပြင်းထန်ရှုတ်ချကြောင်းနဲ့ဖမ်းဆီးထားသူတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့လည်းတောင်းဆိုခဲ့ပါတယ်ကနေဒါနိုင်ငံသားနှစ်ဦးကိုတော့တရုတ်နိုင်ငံရဲ့အမျိုးသားလူမျိုးရေးကိုချင်းချောက်တဲ့လူရည်တွေနဲ့ဆက်နွယ်နေတယ်ဆိုတဲ့တန်တရားနဲ့ဒီဇင်ဘာလ10ရက်နေ့ကပဲတရားစီဖမ်းဆီးခဲ့တာပါ UN နိုင်ငံပေါ်အမေရိကန်ရဲ့ Facebook တံခတ်မှုတွေကိုချိုးဖောက်မှုနဲ့အမေရိကန်ကအလို့ရှိနေတဲ့တရုတ်နည်းပညာလုပ်ငန်းကြီးတစ်ခုဖြစ်တဲ့ Huawei ကုမ္ပဏီထူထောင်သူရဲ့သမီးလည်းဖြစ်ဗန်နိုင်းဆန်အရာရှိလည်းဖြစ်တဲ့မောင်ဝမ်ဂျိုးကိုကနေဒါနိုင်ငံဗန်ကူးဗားလူစိတ်မှာဖမ်းဆီးလိုက်ပြီးရပိုင်းတွင်မှာပဲကနေဒါနိုင်ငံသားနှစ်ယောက်ကိုတရုတ်နိုင်ငံကဖမ်းဆီးခဲ့တာလည်းဖြစ်ပါတယ်
နိုင်ငံရဲ့လုံခြုံရေးကိုထိခိုက်စေတဲ့ကုမ္ပဏီတွေကနေထုတ်လုပ်တဲ့နည်းပညာနဲ့ဆက်သွယ်ရေးပစ္စည်းတွေကိုအမေရိကန်ကုမ္ပဏီတွေမတုံ့ရလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသမ္မတအမိန့်ထုတ်ပြန်လိုက်ပါတယ်။ဗုဒ္ဓဟူးနေ့ညတော့နိုင်ငံတော်အရေးပေါ်အခြေအနေအဖြစ်နဲ့ထုတ်ပြန်ခဲ့တဲ့အမိန့်အရအမေရိကန်တယ်လီကောင်းလုပ်ငန်းတွေအနေနဲ့အမေရိကန်အစိုးရရဲ့ခွင့်ပြုချက်မရှိဘဲနိုင်ငံခြားကုမ္ပဏီတွေကဆက်သွယ်ရေးနဲ့နည်းပညာပစ္စည်းတွေကိုအသုံးပြုခွင့်မရှိတော့ပါဘူး။ဒီသမ္မတအမိန့်ဟာအမေရိကန်ရဲ့ကုန်သွယ်ရေးတင်းမာမှုဖြစ်နေတဲ့တရုတ်ကုမ္ပဏီတွေအပေါ်တိုက်ရိုက်ပြစ်မှတ်ထားတဲ့အမိန့်အဖြစ်နဲ့လိလာသူတွေကသုံးသပ်နေကြပါတယ်။အထူးသဖြင့်မြန်လုံးမြင့် 5G ကွန်ရက်ဖြတ်နဲ့ဆက်သွယ်ရေးပစ္စည်းကရိယာတွေထုတ်လုပ်ရောင်းချတဲ့နေရာမှာထိတ်တန့်ရောက်နေတဲ့ Huawei ကုမ္ပဏီကိုပြစ်မှတ်ထားတယ်လို့မြင်နိုင်ပါတယ်။ Huawei ထုတ်ဒီပညာနဲ့ဆက်သွယ်ရေးပစ္စည်းတွေကတဆင့်တရုတ်အစိုးရကထောက်လှမ်းနိုင်တယ်လို့အမေရိကန်အစိုးရကအရင်တည်းကပြောကြားပြီး Huawei ပစ္စည်းတွေကိုအစိုးရနဲ့ပတ်သက်တဲ့လုပ်ငန်းတွေမှာမတုံ့ဖို့တားမြစ်ထားတာပါအခုတော့အမေရိကန်ပုဂ္ဂလိကလုပ်ငန်းတွေဘက်ကပါအတုံးပြုလို့မရတော့အောင်ပိတ်ပင်လိုက်ပါတယ်သမ္မတအမေအရအမေရိကန်ပုဂ္ဂလိကလုပ်ငန်းတွေအနေနဲ့နည်းပညာသုံးပစ္စည်းတွေနဲ့ပတ်သက်လို့စီးပွားရေးသဘောတူညီမှုတွေလုပ်ရင်စီးပွားကူးသန်းဝင်ကြီး Wilbur Ross အပြင်တခြားသက်ဆိုင်တဲ့အစိုးရဌာနတွေရဲ့ခွင့်ပြုချက်ရယူဖို့လိုအပ်ပါတယ် Huawei ဘက်ကတော့အလျှော့မပေးတဲ့အပြင်သူ့ရဲ့ပစ္စည်းတွေကိုတုံးမယ်ဆိုရင် ထောက်လှမ်း မခံစေရဘူး ဆိုတဲ့ အမှတ်ခံချက် လက်မှတ်ထိုးမယ် လို့ ဟွားဝေး ဥက္ကဋ္ဌ လျံဟွားက ပြောကြားခဲ့ပါတယ် သူ့ရဲ့ customer တွေ အပေါ် အတင်းအကျပ် ထောက်လှမ်းခိုင်းနေ ဆိုရင် သူ့ရဲ့ လုပ်ငန်းကို ပိတ်ပစ်မယ် လို့ လည်း အရင်ကပြောနေတာပါ ဒါပေမဲ့ တရုတ်နိုင်ငံမှာ ထုတ်ပြန်ထားတဲ့ ဥပဒေတွေ အရ နည်းပညာ လုပ်ငန်းတွေ အနေနဲ့ တရုတ်အစိုးရက တောင်းဆိုရင် အချက်အလက် မှတ်တမ်းတွေကို ပေးရဖို့ လိုပါတယ်
ဟောင်ကောင်မှာ 2014 ခုနှစ်တုန်းက ဒီမိုကရေစီ တောင်းဆိုဆန္ဒပြပွဲမှာ ဦးဆောင်ခဲ့တဲ့ ကျောင်းသားကောင်းဆောင်သူဖြစ်သူ Joshua Wong ကို အာနာမနီက ထောင်ထဲပြန်ပို့လိုက်ပါတယ် တခြားကျောင်းသားကောင်းဆောင်နှုတ်ဖြစ်တဲ့ Nathan Law နဲ့ Alex Chow တို့နဲ့ အတူ Wong ဟာ 2014 ခုနှစ်တုန်းက ဟောင်ကောင် စိုးရိမ်ရုံးချုပ်ဝင်တဲ့ အတင်းဝင်ရောက်ရာက နောက်ဆက်တွဲ ထိတွေ့လာရေးဖြစ် ထင်ရှားတဲ့ ဒီမိုကရေစီ လှုပ်ရှားမှုတွေ ပေါ်ပေါက်ခဲ့တာပါ ဟောင်ကောင်မှာ လွတ်လပ်တဲ့ ရွေးကောက်ပွဲတွေ ကျင်းပဖို့ နှစ်လကြာ တောင်းဆိုဆန္ဒပြပွဲတွေ အတွင်း ချက်ချာလမ်းမကြီးကို လည်း ပြေဆိုခဲ့ကြပါတယ် ဆန္ဒပြပွဲတွေ အတွင်း တပိတ်စခန်းကနေ ထွက်ခွာဖို့ တရားရုံးမင်းကို မလိုက်နိုင်မှုနဲ့ ပြီးခဲ့တဲ့ ဇန်နဝါရီလတည်းမှာပဲ သူ့ကို ထောင်နှံ 3လ ဆင်ခြင်ချခဲ့တာပါ ဒါမှမဟုတ် 6ရက်ကျော် ချုံနှောင်ခံခဲ့ရပြီးတဲ့နောက် အယူခံတင်မှု အမှတ်ခံနဲ့ ပြန်လုပ်ပေးထားတာဖြစ်ပါတယ် အယူခံတရားရုံးကတော့ ကျော်စောမှုကြောင့် သူ့ကို အလွန်ကျွံ အပြစ်ပေးခံခဲ့ရကြောင်း ခုခံချေဖာချက်ရာ အချင်းမြင့်လုံးဝမရှိလို့ လွဲမရတဲ့အမြင်သာဖြစ်ကြောင်းဆုံးဖြတ်ပြီး ထောင်နှံအပြစ်ပေးဖို့ စီရင်ဆုံးဖြတ်ခဲ့တာပါ
American Bidangsu, Missouri Pinema, Cohen Tatan, the Rinshepat Joyen, Cohen Piajakwin, Damia de Ubri Jango, Atalo Doga, Digni, Tipu Library, Republican Madre Miasu, Lamu Tare Pinia Lodoga, Tipu Lai de Ubri Janga, Jama Isaya, Jibo, Chini, Suyin, Twinjane, Cohen Piajakwin, Pubi May, Swimu Dajan Rijang, Cohen Yaduri, Marinjan Kanyaduri Guru, or Cohen Piajakwin, Mabibabu, T Ubri Jango, Alo Doga, Tipu Buro, Luba Dide, အမေရိကန်မှာအတင်းကျပ်ဆုံးကိုယ်ဝန်ဖျက်မှုဥပဒေကို အလဘားမ ပြည်နယ်အုပ်ချုပ်ရေးမှုကလက်မှတ်ထိုးအတည်ပြုလိုက်ပြီးနိုင်ပိုင်းအကြာမှာပဲ Missouri အထက်လွှတ်တော်မှာလည်းဥပဒေကြမ်းကိုအတည်ပြုခဲ့တာပါကိုယ်ဝန်တဲ့မိခင်ရဲ့ကျမ်းမာရေးစိုးရိမ်ရလို့ဖျက်ချတာကလွဲလို့ကိုယ်ဝန်ဖျက်ချတာကိုတားမြစ်တဲ့ အလဘားမ ပြည်နယ်ဥပဒေအရကိုယ်ဝန်ဖျက်ချပေးသူအနေနဲ့ထောင်နှံ96နှစ်ဒါမှမဟုတ်ထောင်နှံတသက်ထိချခံရမှာဖြစ်သလိုကိုယ်ဝန်ဖျက်ချဖို့ကြိုးစားတဲ့ကိုယ်ဝန်ဆောင်တွေလည်းပြစ်ဒဏ်ချခံရမှာဖြစ်ပါတယ်
ဒီဗက်ဖောင်ဝါရှင်တန်ဒီဗော့စ်အော့အမေရိကာဗီအိုအေနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆူမြတ်မွန်တို့ချင်ညာပေးခဲ့တာဖြစ်ပါတယ်ခင်ဗျာဗီအိုအေမြန်မာပိုင်းကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျွန်တော်တို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ Burmese.vuanews.com မှာလည်းလွှင့်နေတဲ့အခြေအနေတစ်ပြိုင်တည်းနားဆင်နိုင်ပါတယ်အခုကစပြီးတော့သတင်းဆောင်ပါတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာရန်ကုန်တကုံမြို့တောင်ပိုင်းအစ္စလာမ်ဘာသာဝင်တွေရဲ့ရမဒန်ဥပုသ်ကာလအတွင်း ပြည်ဝင်ခွင့်ပြုသတ်မှတ်ထားတဲ့ဝတ်ပြုစုတောင်းတဲ့နေရာတစ်ခုကိုလူအင်အား100ကျော်လောက်ကမေလ15ရက်ကဝင်ရောက်တားဆီးခဲ့တဲ့အတွက်ဝတ်ပြုစုတောင်းတာတွေကိုယာယီရပ်ဆိုင်ခဲ့ရပါတယ်ဒါပေမဲ့ဒီကနေ့မှာတော့ဥပုပ်အပီဝတ်ပြုစုတောင်းမှုတွေကိုသက်ဆိုင်ရာမြို့နယ်အာနာပိုင်တွေကအိတ်နေရာမှာပြန်လည်ခွင့်ပြုလိုက်တယ်လို့သိရပြီးရဲလုံကြီးအဆောင်အချက်တွေပါချထားပေးမယ်လို့အာနာပိုင်တွေကအာ
ဒီကနေ့ကျွန်တော်တို့ပြောပြမယ့်အကြောင်းအရာကတော့လူမျိုးရေးအကြီးအကဲရုံးဖြစ်အောင်စော့စော့မှုတွေတိုးလာမှာကိုစိုးရိမ်မှုတွေတွေ့ရပါတယ်။ဘာသာရေးလောလောဆယ်ကပတ်သက်ပြီးနိုင်ငံတကာမှာဝေဖန်ခံရရမြန်မာနိုင်ငံအတွက်ချက်ပြီးပုံရေးကြဆဲမဲ့ကိစ္စဆိုပြီးတော့လေလူမှုကွန်ရက်တွေမှာရှိတာဝေဖန်နေကြပါတယ်။ တကုံမျိုးတဲ့မြောက်ပိုင်းတရားချောက်ရက်ကွာမှာရန်ကုန်တိုင်းဒေသကြီးဆိုရခွင့်ပြုထားတဲ့အစ္စလာမ်ဘာသာဝင်ကြီးရဲ့ဝေပြုစုတောင်းရနေရာကိုရဟန်းတချို့နဲ့လူရောက်တရာကျော်လောက်ကမေလ15ရက်ညနေပိုင်းလောက်ကအကြံဖတ်အင်အားသုံးပိတ်ပင်တားဆီးခဲ့ရကြောင်းမြို့နယ်အာနာပိုင်ကြီးကဒီဝေပြုစုတောင်းရနေရာကိုယာယီပိတ်ထားလိုက်ရပါတယ်။ရန်ကုန်တိုင်းအစိုးရကဒီကိစ္စနဲ့ပတ်သက်လို့တုံ့ပြန်တာမရှိသေးပ
ောက်ကြည့်နေလိုက်တော့တငယ်ထုတ်ပြမိမဲ့အစီအစဉ်ရှိလာပါလောက်ကနော
်ဝေးပြူရနေရာကိုအစိုးရရဲ့တရားဝင်ခွင့်ပြုချက်ရထားပေမဲ့မျိုးချစ်တွေဆိုပြီးအမိခံတဲ့လူအစုကဒုတ်သားကိုင်ဆောင်ပြီးနှောက်ယှက်ခဲ့ရဖြစ်ပါတယ်အကြောင်းပြချက်တိတိကျကျမပေးဘဲအစ္စလာမ်ဘာသာဝင်တွေအခုလိုစုပြီးဝေးပြူတာကိုခွင့်မပြုနိုင်ဘူးဆိုပြီးချိန်ရောက်ခဲ့ကြတာပါနေမီအေဂျင့်အောင်ထပ်ပိုင်းအာနာပိုင်းအဖွဲ့ရဲ့ခွင့်ပြုချက်မရမချင်းဝေးမပြူဖို့နေမီအာနာပိုင်းတွေနဲ့အစ္စလာမ်ဘာသာဝင်တွေညှိနှိုင်းမှုယူထားပါတယ်မြန်မာနိုင်ငံရဲ့ဘာသာရေးလူမျိုးရေးကိစ္စတွေနဲ့ပတ်သက်လို့နိုင်ငံတကာမှာပုံရိပ်ကောင်းပြန်ရအောင်ကြိုးစားနေချိန်မှာဒီလိုအဖွဲ့အစည်းလူတစုရဲ့လုပ်ရဟာနိုင်ငံအတွက်သာသနာအတွက်ပါညှို့ငဲ့စရာဖြစ်နိုင်ကြောင်းဘာသာပေါင်းစုံငြိမ်းချမ်းရေးငြိမ်းချမ်းမြေတားရဲ့အမတ်ဒီအဖွဲ့ဝင်ဦးဝေးလွင်ကပြောပါတယ
်တိုက်ထိုက်တဲ့အရမဝါဒီဒီကအစ္စလာမ်ကိုတိုက်နေတာမဟုတ်ပါဘူးခင်ဗျာသူတို့ကလေအစိုးရပြုတ်ကြရေးအတွက်လုပ်နေတယ်ဘာသာရေးကိုလူမျိုးရေးအတွက်အသုံးချနေတဲ့လူတွေဖြစ်ပါတယ်ကျွန်တော်တို့ကစနစ်တန်ဖြစ်အသုံးချခါရတာဖြစ်ပါတယ်ခင်ဗျာ
နိုင်ငံမှာငြိမ်းချမ်းရေးရရှိဖို့ဆိုရင် ောက်ခြေပြည်သူတွေကြားဘာသာပေါင်းစုံကြားညီညွတ်မှုရှိမှပဲဒီမိုကရေစီစနစ်ကိုသွားနိုင်မှာဖြစ်ကြောင်းအင်ဂျင်မီဟိညူမျိုးသမီးကွန်ရက်ကဒေါက်ကတ်တလင်းသိန်းကအခုလိုပြောပါတယ
်။ခန်းစားမိတာတစ်ခုကတော့တဘာသာနဲ့တဘာသာညီညွတ်ဖို့လည်းအရေးကြီးတယ်။ကျွန်တော်တို့ငြိမ်းချမ်းရေးဖိုရမ်လေးဘာသာပေါင်းစုံချစ်ချင်းညီညွတ်ရေးဖိုရမ်လေးတောက်ပဲလုပ်လို့ပေါ့နော်။ဒီအောက်ခြေမှာရှိတဲ့တာမန်လူသားတွေညီညွတ်မှပဲအဆင်ပြေမှပဲကျွန်တော်တို့တကယ်နိုင်ငံရေးလေနိုင်ငံရေးမှာကျွန်တော်တို့လူချင်းတဲ့ဒီမိုကရေစီကိုတကယ်အမှန်ကန်ကိုရရှိနေပေါ့နော်
။တကုံမျိုးတဲ့တောင်ပိုင်းမှာအစ္စလမ်ဘာသာဝင်16,000ကျော်ရှိရလို့သိရပြီးအခုနှစ်ရမဒန်ဥပုံကာလအတွက်ဝတ်ပြုစတောင်းမှုနေရာ15နေရာခွင့်ပြုဖို့အာဏာပိုင်တွေကိုတောင်းခံခဲ့ရလို့သိရပါတယ်။ဒါပေမဲ့3နေရာပဲရန်ကုန်တိုင်းအစိုးရကခွင့်ပြုပေးခဲ့ပြီးမနေ့ကညနဲ့တနေ့ကညလူအစုအခုလိုနှောက်ယှက်တာတွေကြောင့်3နေရာလုံးကိုယာယီပိတ်ထားခဲ့ရတာလို့အစ္စလမ်ဘာသာဝင်ရေးရာကောင်စီအတွင်းရေးမှူးဦးဝဏ္ဏရွှေက VOE ကိုပြောပါတယ်။ဒါပေမဲ့လည်းအခုနောက်ဆုံးအခြေအနေကတော့ဒီနေရာ၃ခုလုံးမှာပြန်လည်ဝတ်ပြုဖို့ခွင့်ပြုခဲ့ပြီးလုံခြုံရေးချတာပြည့်မယ်လို့လည်းမြို့နယ်အုပ်ချုပ်ရေးမှူးကနှုတ်အားဖြင့်ကြောင်းကြားလာရဲလို့ဦးဝေးလွင်က VOE ကိုပြောပါတယ
်။ဒီသတင်းတော့ကိုဇော်ထက်ရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံဘက်ကသတင်းကိုအလဲမပေးခင်မှာဆရာတော်မင်းတုံညာနဲ့ VOE တွေ့ဆုံမေးမြန်းခန်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်ရှိတဲ့နိုင်ငံတစ်ခုဖြစ်ပြီးတော့ဘာသာကြားတွေအပေါ်ခွဲခြားဖိနှိပ်မှုတွေဟာအရင်ကရှိခဲ့တဲ့ဆက်အာဏာရှင်စနစ်ရဲ့သိုးမွေနဲ့သွေးထိုးလုံဆောင်မှုတွေကြောင့်လို့အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကိုကြွလာတဲ့မင်းတုံညဗုဒ္ဓတက္ကသိုလ်လိုလူသိများတဲ့ဆရာတော်ဦးအိတ်သရိယာကမိန့်ကြားပါတယ်ဆရာတော်မင်းတုံညကို VOE မြန်မာပိုင်းအစီအစဉ်အက်ဒီတာဦးကျော်စန္ဒာကတွေ့ဆုံမေးမြန်းထားပါတယ်ခင်ဗျာ
ဦးဇင်းတို့ရဲ့ပြည်တွင်းထဲမှာအခုဖြစ်နေတဲ့ပဋိပက္ခတွေကဘာသာရေးကြောင့်ဖြစ်တာလားတခြားဘာအကြောင်းတွေအဓိကဟာတွေရှိလဲဆိုတာတွေကိုသူတို့ကမေးတယ်။ဥစဉ်အဲ့ဒီခါမှာဘာသာရေးကြောင့်မဟုတ်ဘူး။ဥစဉ်တို့ဘာသာဟာမြတ်စွာဘုရားကဒါဟောထားပြီးတာဖြစ်တယ်။မာတယတနိယံဗုဒ္ဓမာယုဒ္ဓဧကဗုဒ္ဓမနုရခေဆိုတာမေတ္တာတုံးပါ။နော်။ဒီတတိယဘုံမှာမိခင်ရဲ့မေတ္တာမျိုးထားတယ်လို့မျိုးအလုံးစုံတရားတွေဘုံမှာမေတ္တာထားရမယ်။မေတ္တာနဲ့စောင့်ရှောက်ရမယ်။ဒါဘုရားရဲ့လမ်းစဉ်။ပါဏာတိပါဒဝေဒမတိဒိဋ္ဌကပဒံတမာရိယာမိဆိုတာတရားတွေအလုံးကိုမတက်ရဘူးလို့ဘုရားကပြောထားပြီးတာဖြစ်တယ်ဗုဒ္ဓရဲ့လမ်းစဉ်ဘာသာရေးလမ်းစဉ်အရာကဒီတတ်တာဖြတ်တာတွေကိုလုံးဝခွင့်မပြုဘူးဘာသာရေးရှုထောင့်ရမဟုတ်ဘူးဒါပေမဲ့နောက်ွယ်မှာဦးဇင်းတို့ကလည်းပြောခဲ့တဲ့ဦးဇင်းတို့နိုင်ငံမှာနှစ်ပေါင်း60ကျော်ကြာဖြစ်ခဲ့တဲ့စစ်အာဏာရှင်တွေရဲ့အမွေအစိုးတွေကြောင့်ဖြစ်သွားခဲ့တဲ့နောက်ွယ်ကလက်မဲကြီးရဲ့ပြဿနာတွေအများကြီးရှိတယ်အဲ့ဒါတွေကိုလည်းဦးဇင်းတမိုင်းကြောင်းနဲ့တို့ရှင်းပြတယ်ဒီတိုင်းနဲ့မှဦးဇင်းတို့ဖြစ်ပေါ်ခဲ့တဲ့ပြဿနာတွေပေါ့နော
်အခုမြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်စီရင်တဲ့မှာအတော့ဘာသာရေးလွတ်လပ်ခွင့်မရှိရဲဆိုရတဲ့စီရင်တဲ့မှာတော်လေးအောက်ဆုံးမှာပါနေပါလေအဲဆိုရတဲ့ထဲမှာဆိုတော့ထိဆုံးမှာပါလေဟု
တ်ကဲ့အ
ဲ့တော့အဲ့ဒီကိစ္စကိုစဉ်းစားနေနေကာကွယ်ပြီးတော့ပြောရမယ့်အချိန်မျိုးကြုံခဲ့ပါလားခင်ဗျာအ
ဲသူတို့လည်းဦးဇင်းတော့ပြောပြပါတယ်ဦးဇင်းတို့ဘာသာအချင်းချင်းအရာကတော့အားလုံးလွတ်လပ်တယ်လို့ဦးဇင်းတို့ဘာလို့လဲဆိုအခုဆိုရင်ဦးဇင်းတို့ပြည်တွင်းထဲမှာဦးဇင်းကိုယ်တိုင်လည်းပဲဟိုခရစ်ယာန်နော်မွတ်စလင်ဟိန္ဒူဦးဇင်းတို့ဗုဒ္ဓဘာသာဘာသာရေးခေါင်းဆောင်တွေအားလုံးစုပေါင်းပြီးတော့ညီငယ်ရေးဟောပြောတာတွေအတူတူဟောတာတွေဦးဇင်းတို့ပြည်တွင်းထဲမှာလုပ်နေကြတယ်အဲ့တော့ဦးဇင်းတို့ဒီဘာသာအရာနဲ့တယောက်နဲ့တယောက်ဟိုရိုက်ကြတယ်ဆိုတာထက်ပေါ့နောက်ွယ်ရမြောက်ပေးလို့တခြားပဋိပက္ခတွေကြောင့်ပဲဖြစ်တာပဲနော်ဒကာကြီးတို့လည်းသိတဲ့တိုင်မျိုးဦးဇင်းတို့နိုင်ငံမှာဒီဘာသာပေါင်းစုံရှင်တွဲပြီးနေနေကြတာအများကြီးပဲဒါဦးဇင်းတို့စုလေနာမရေးဆိုရင်ကြည့်အထင်ရှားပဲဟုတ်တယ်မလားဟိုတခြားကြောင့်အနေနဲ့တော့ဖြည့်ဆည်းခဲ့တာတယောက်နဲ့တယောက်ဟိုပရိပက္ခကြောင့်ဖြစ်တာမျိုးမရှိဘူးအဲ့ဒီခုနကပြောတယ်တွေးထိုးလုံးဆောင်မှုတွေကြောင့်ဦးဇင်းတို့နိုင်ငံမှာဒီပရိပက္ခတွေကဖြစ်နေကြတာပေါ့
ဆိုတော့မူအနေနဲ့အတိုင်းပြည်မှာဘာသာရေးလွတ်လပ်ခွင့်မရှိဘူးဆိုတာ
အဲ့ဒါတော့မဟုတ်ပါဘူးဦးဇင်းတို့လက်မခံပါဘူးဦးဇင်းတို့နိုင်ငံမှာအားလုံးခုနကပြောတဲ့ချက်ကြောင့်ရှိတဲ့ဒိန်းလူကြောင့်ရှိတဲ့အကုန်လုံးလွတ်လပ်ဆောင်တာသူ့အနေနဲ့သူကိုယ်ဝယ်နေကြတာပဲဒါနဲ့ပတ်သက်ပြီးတော့လဲဥပဒေရလဲကန့်ထားတာတမစ်ထားတာဘာမှမရှိပါဘူးဦးဇင်းတို့ဘာသာဟိုနိုင်ငံရေးရှုထောင့်ရတော့ဦးဇင်းတို့ဘုံကြီးအကြောင်းတွေကိုယ်တိုင်နဲ့အဖြတ်ခံရတာပဲ2000ခုမှရေးဆိုရင်ဒါငွေကြေးရန်အကြောင်းတွေဝင်ပြီးအစည်းအခမ်းနဲ့တပုံစကန်းစီလို့အစည်းအခမ်းရတယ်2000ခုရှိွားရောင်မှရေးဆိုရင်ဦးဇင်းတို့ဘုံကြီးအကြောင်းတွေ60နဲ့တကြောင်ချိတ်ပြီးခံရတယ်အဲ့တော့ပြောချင်တာအရာကတခြားဘာသာတစ်ခုလဲတင်ဒီလိုဖြစ်တာမျိုးမဟုတ်ဘူးဒီခုနကပြောခဲ့တဲ့အာနာရှင်တွေကြောင့်ဘာသာတိုင်းဒါတူတူဖြည့်စည်တာကိုယ့်ရဲ့အတွင်ထဲမှာအရာလူတွေအရာကတော့ဒီအောင်တဲ့ဒီအောင်ခုနကပြောခဲ့တဲ့ဖြစ်စီချင်းဆန်းမှုပြင်းရတော့ဘာမှမရှိပါဘူး
။မင်းတို့ညာဗုဒ္ဓတက္ကသိုလ်လို့လူသိများတဲ့ဆရာတော်ဦးအိတ်သရိယာကိုဦးကျော်စန္ဒာက ဒီဆုံမြန်မြန်ခဲ့တာဖြစ်ပါတယ်အခုတခါတော့ထိုင်းနိုင်ငံဘက်ကသတင်းတပုတ်ကိုလည်းအလဲဖေးကြပါတယ်ထိုင်းမြန်မာနယ်စပ်မဲဆောက်မဲလမတ်ဖော့ဖရာမြူနယ်တွေမှာမေလ16ရက်နေ့မနက်ပိုင်းမနက်6နာရီချိန်ကစပြီးတော့ထိုင်းအစိုးရရဲ့အေးစရေးစစ်ဆင်ရေးရရက်ွက်တီတိုက်ခိုက်နေမှာနေထိုင်ကြတဲ့မြန်မာနိုင်ငံသားတွေနဲ့လမ်းမပေါ်မှာတွာလာနေကြသူတွေကိုထိုင်းလာဝကနဲ့ထိုင်းရဲတပ်ဖွဲ Chala, Panzi, Kangayavare, Dijang Bizan Gura, Tan Chisa, Dinda, Maimaga, the name of Tabarismia.
Panyaman is that Takay Nema, Louie, Nathan Demon, Luluka Nita, Pippi, Tiamo, Nita Nija, Dule, and Yabjashi Nidaba, Mila Sachayani Dungaro, Takay Nega, Yone, Tomurema, Tan Suyaga, Sissy Lobi, Pansi Geja, Yama Bidamia, Udre Lushamu Comedy, Ogata, Umo Joga, Kulu, Yavare.
แม้ซอมอยู่มาทีนี้เตียมวนญาติลูกมาเตียเราคั่นคาได้ไอ้หลูเว้ยแม้ซอมอยู่จอกเป้มาชื่อได้พุทธรามอยู่เนี่ยมาเตียมวนญาติลูกมา 60 เราคั่นคาได้ตะเปียนเนี่ยแท้มาเว้ยแม้ซอมอยู่เดียวเป้มาชื่อได้แม้ตะมันอยู่มาเตียมวนญาติลูกมา 40 เอาล่ะบาชิโลเลยสรุปไอ้เนี่ยมาตีเซออุบรีนี่ในชื่อนี่เลยဖြစ်တယ်ไอ้ซีออเปเรชั่นเตียมวนเนี่ยนะคันซีซีอี้อยู่ที่มาเจียยะพาไล่จาဖြစ်တယ်ท่านเนี่ยดูเรียก็ตักขยายผู้จีใจยีดูก็ตักไล่จามารักษณะกองส่งပြီးတော့หมู่เกียรติยะตะพွဲ့แล้วမျိုးซอกမျိုးใบอ่องตะพွဲ့เนี่ยจ้าซอกเยอะพွဲ့ท้ายจําโลโจยีฐานะ เราดีอลุธมาฐานะอภเฝอสวรรค์นี่ปิ๊ดปูปอกภเฝอเนี่ยนี่ฟังซี้ดาဖြစ်တယ်ဒီစီမံချက်ကလွန်ခဲ့သောတစ်နှစ်ခွဲလောက်ကစပြီးတော့ရှင်းညာထားတဲ့စီမံချက်ဖြစ်ပြီးတော့ဆိုင်းနိုင်ငံမှာအခုချိန်ကြီးဒီအိတ်ဆွေးစီမံချက်ကတည်နေသေးလို့ပြောရတယ်ပေါ့ဖန်စီခံရသူတွေကတော့ထိုင်းဥပဒေအရ
55,000ကျပ်တမတ်ခံမှာဖြစ်တယ်။သို့တော်လည်းတလာပွဲအပြည့်နေရာယူထုံးစံမရှိပါဘူး။ဖြစ်တဲ့တချို့ကြက်ခံပြီးသွားရင်တော့တနေ့ကိုဘန်းဝေ900ပေးပြီးပြန်လဲလွတ်မြောက်တာတွေလည်းရှိတယ်လို့ဆိုပါတယ်။ဒီအတွက်တရားမဝင်နေထိုင်သူတွေကတော့ဖမ်းဆီးလိုက်ပြန်လာလိုက်အလုပ်လာလုပ်လိုက်နဲ့သူတို့ဘဝရက်တည်ရဲ့အတွက်ထိုင်းနိုင်ငံနဲ့ကိုဘယ်လောက်ပဲဖမ်းဖမ်းဝင်လာနေသေးဖြစ်ပါတယ်။
ထိုင်းနိုင်ငံနဲ့မှာမြန်မာလူသမားတုံးသန့်တဲ့မင်းရှိနေပြီးတရားဝင်နေထိုင်နေသူတွေကတော့တန်းလောက်ပဲရှိပါတယ်ရှင်။ထိုင်းခြေစိုက်သတင်းတော့မယင်းမှာသတင်းပြပို့ခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့လာမယ့်စနေညတိုင်းရိုက်လိုင်းအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာနဲ့ပတ်သက်ပြီးတော့ဒီပေးကြပါတယ်ခင်ဗျာ။
ตัวราชินีอาชินญมนายงามมาไม่จาคณะสนับจาลุช้าหมู่ริมอานารายณีเนี่ยไถ่ไต่ยินสั่นโตบีท่านจีอเยยุคันยะที่ใหญ่เน่นาจะอะไรဖြစ်ไปเนี่ยจုံยะเลยสิบาเร ยินเนี่ยเนี่ยสานะปะเวรีมาไถ่ไต่ยินสั่นยะได้เฉณีฤดูช่องช้าหน่ายผู้ด้วยหลุช้าดูฤดูเบ็ดกะเวဖြစ်ๆตาวินชิดูฤดูเบ็ดกะเวဖြစ်ๆไล่หน่าส่งเยผู้บาริเมียหลุอ่ําเลยสู่ราฤดู VOA เยสนีเนี่ยญาติใหญ่เลไลน์อีซีเซนมาสื่อเนจาอ่ะออกมาปาวินซวยเมเมียนโนดูฤดูเนี่ยเนี่ย VOA เยเทลิโฟนนัมเบอร์ 1-3-2-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3- ဒီနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကနေကြိုဆိုပါရစေ
။ရောရှင်နေနေနဲ့ကျွန်တော်တို့ရဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်လိုပါရစေ။ VOA ကနေခြားသောတွင်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10နာရီအထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတခါတော့ဗြိတိန်နိုင်ငံဘက်ကသတင်းတပုတ်ကိုပြောပြကြမှာလဲ။ရာဇမှုကျူးလွန်သူတွေအုံပြတဲ့လက်နက်တွေကနေတပ်တွေကလက်ပွေရရှာဖွေရယူတဲ့မှုကင်းစစ်ပညာရှင်တွေအတွက်ရောင်ကြီး3ပုံပေါ်ဆက်တမျိုးကိုဗြိတိန်နိုင်ငံမှာတီထွင်နိုင်ခဲ့ပါတယ်။လောလောဆယ်သုံးနေတဲ့လက်ပွေဖော်နီးလန်းတွေကပြည်စုံကောင်းမွန်မရသလို Gombat to be TNA Namuna Yuragale, Labugo, Yasizi Mare, who did not a young Dombom Hose, Zateka, Dika Kerigo, Belo, Cholana, and Gresurago. View the end out, Deborah Block, the Nimbibu Tavare, Ku Yemen Tonga, Jobabima Tibaria.
Shazwemu Julo Yama, don't you get a Dada Chongo, Sisireka, Mugin Sipinja Shinriga, Copare Tijune, Mi Liango, Dombi, Mientare Lepwe, Yayu Yavare. Tilo Luteka. Labuya Gongo Miana in a Kaka Shidalo, DNA Namura Yureka Mare, Labuy Piastina Mare, a good on Nibina de Kugamia, Pokonde, Dedica, Tautarigo, Porto Pina Malalo, Inglanga Mugin Sipina, Puriga, Miolin Nivare. To the Pin, Muhon Rigo, Porto de Kam Yumaba, Nibina de Jongo, Mugin Sipinashin, Vicky Virgin Ga Agulo, Piovare.
If the current processes are not fit for purpose and won't deliver what we want forensically.
A good bone in Milaniga, Yiman Tadalum, a pipe, Mugin Porto Yamale, Luyago, Sound Jim Abena, Musuyi, Jamaru, the Tan Nilago Shayamaba.
Young Chito, Bumpos, and Nilan de Garo, a Piazzi Machine, the Digan, Tautarigo, Porto Pina, Malime, Nottingham, Dagadone, a two, Bubon di Trentare, Edisaha, Labway, Bumpojene, Yawatuye, Nedibian Shima, Irons, Dabongo, Milan Zepi. Pongyeko Yayu Naimare. Titin du Regaro, Dizaha, Sechayadlo, Labu Mat Dago, Mapia Sizi Nine Epi, Jala Dregale, Tatamate Shidelo Sumare. Dizet at the Jow, Nottingham Dagaduga, Tutiti, Nicola Stalka, Gulu Piopiavare.
The machine detects a fragment of the substances from the fingerprint, including the person's sweat. From that, Tisaka Yawutri and Nenemi Boga,
Taripisi, News, or Pompo Yayu Bureau. Did Taripisi Penyama Tishinis, Rago Pionai Mari?
Tisaha, take ding at a labuya, say Binu Epi, Lu Trigule, Chiakan Shapuinai Mare. Chiakan Luyare, Eddie Taripisi, Tautari got the same. Mean Dare, Labu Pondrango, Computaga, Porto Bibare. Dinilanga, Labu Matayavo, Kakere, Chigongalo, Labuya Mugo, Shapui Porto Yama. Bobi, Raguzi Valime. Dinilaha, Labuya, Mata, Mula Pongego, Mapion Lezi Debi, Pongue, Boya Male, Pongego, Mapiasizi, Rulo Piore. Dabime, Titundurega, Dinibina Dene Yashi, Tautarigo, Diaunga, Lacambamla, Sobi, Soye Nija Makmia.
Radio season in Samurin at Patalo. A champion we went in, Bureau Viewing on Nibio, Neta de la Sanganama, Sita Chinery, La San Pagine. Now, Pure Go Trees on the Arab Sipiatri, Naya Chinery in a Patalo, Go by Tinin, you Sajiko, Yimpuza, Yazin Dines, you know, tomorrow view you go Sayitabo Picovino. Sarikani Sapo May Swing, Viewing American, then Yamawan season or Lemu Bureau, Sayita, Matt, Chiang Azanga. Dengo Sarai Jisupu, Sayudan and Javari. Imi people may show in. Pemi said viewing news.com ho. Nemajima Bizamia assistant Supio, Jinai Mari. Facebook don't be read to it in Nile tomorrow. Din Nemajiga Bizamia assistant Sayed at Kamale, Facebook Samyanama Labio, Yudanai Marino. Facebook ma viewing Nemawai Samyanab today. Viewing Pemi's news to read Samyanago Dabio. Tomorrow's you go message for Nagalumu, Machabili Labio, Yunai Mari.
ဒါရှင်နေစီကတုံ့ပြန်အကြံပြုလာကြမှာလို့စောင့်မျှော်ကြိုးစွန်နေပါရဲ့ရှင်။ဒီနေ့မှာပိုင်းကနေအကြတော်ရင်းနေညပိုင်းမှာပါတာစီစဉ်နေကိုဆက်ပြီးတော့တန်လှမ်းပေးနေပါတယ်။မကြခင်မှာထုတ်လွှင့်ပေးမဲ့စီစဉ်ဒုတိယပိုင်းမှာတော့အပစင်ကျမကြီးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးတုံးသက်ချက်နဲ့အတူတိုင်းရင်းသတင်းလောအစီအစဉ်တွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်ခင်ဗျာ။
ဒီဝေးမြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒို 24.25 MHz မှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9:00နာရီကနေ10:00နာရီအထိအစီအစဉ်ကိုတော့ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ပါပါ VOA မြန်မာပိုင်းစီစဉ်2019ခုနှစ်မေလ16ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမဲ့အစီအစဉ်တွေကိုတော့ line meter 25 30 နဲ့ 51 တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုညပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူ
ကျွန်တော်တို့အစဉ်အဆက်ထပ်ပြီးတော့တွေ့ဆုံဆွေးနွေးကြမယ
်ဒီကြောင်းကိုတော့ပတ်စင်တိုင်းရင်သတင်းလောအစီအစဉ်မှာနားဆင်ရမှာပါဒီကနေ့ရဲ့ဒီတဲကမှအရင်ဆုံးတော့ကျမကြီးကဏ္ဍကိုထုတ်လွှင့်ပေးသွားမှာပါဒီတစ်ပတ်ကျမကြီးကဏ္ဍမှာတော့မျက်လုံးတက်မတဲ့ရာရန်ကြီးအပိုင်းတွေကိုတင်ပြထားပါတယ်မျက်လုံးအလာဂျီလို့ခေါ်တဲ့မျက်လုံးတက်မတဲ့တာကိုစနစ်တကျကုသနိုင်ပြီးတော့ဖြစ်တာနည်းအောင်နဲ့ပြန်မဖြစ်ရအောင်လဲကာကွယ်နိုင်တယ်လို့ကျမကြီးပညာရှင်တွေကဆိုပါတယ်ဒီမျက်လုံးတက်မတဲ့ရာရန်တာကိုဘယ်လိုကုသနိုင်ပြီးတော့ဖြစ်တာနည်းအောင်ပြန်မဖြစ်ရအောင်ဘယ်လိုမျိုးကာကွယ်နိုင်ပါသလဲဒီကြောင်းနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကအရေးပြားထူးခုဆရာဝန်ကြီးဒေါက်တာစိုးဝဲဦးကိုကိုမင်းကမေးမြန်းပြီးတော့တင်ပြပေးထားပါတယ်ခင်ဗျာ
โอเคရေရစစ်ခုဆရာဝန်ကြီးဇာတာစိုးဝင်းခင်ဗျာကျွန်တော်ဒီမျက်လုံးအလာကြီးလို့ခေါ်တဲ့ဒီဓာတ်မတည့်တာကြောင့်ပေါ့နော်ဆရာမျက်လုံးရှားရတဲ့အကြောင်းကိုပြောတဲ့အခါမှာပြီးခဲ့တဲ့တစ်ခေါက်တုန်းကတော့ဘာကြောင့်ဖြစ်ရလဲဒီဖြစ်ရတဲ့ဆရာဝန်တွေနောက်လက္ခဏာတွေနဲ့ဒီဖြစ်လာလို့ရှိရင်ဒီလက်တလုံးပေါ့နော်ဟိုမျက်လုံးကိုပုတ်မိတာမျိုးတို့နောက်ဘလို့ဆေးလိမ့်တာတဲ့လေဆိုတာမျိုးတွေကိုကျွန်တော်တို့အဓိကပြောခဲ့ကြပါတယ်ဆရာကြီးဒီတစ်ခါတော့ဆရာကြီးဒီမျက်လုံးကိုစနစ်တကျကုသနိုင်မှုအကြောင်းကိုအသေးစိတ်ပြောမှဖြစ်ပါတယ်ဆရာအဲ့ဒါအပြင်ဒီဖြစ်တာနဲ့အောင်နောက်ပြန်မဖြစ်အောင်လုပ်နိုင်တဲ့နည်းတွေကိုပါထည့်သွင်းမှဖြစ်တဲ့အတွက်ကုသမှုနဲ့ပတ်သက်ပြီးတော့စပြောပြပေးပါလားဆရာကြီ
းအဲကုသမှုကတော့အဲ့ဒီဖြစ်တတ်တဲ့ဥစ္စာကိုကိုသိတယ်ဆိုရင်အဲ့ဒါနဲ့ထိတွေ့မှုရှောင်လိုက်ဖို့ဒါမှဆက်ဖြစ်နေတာရပ်သွားမယ်အဲဖြစ်ပြီးသားဥစ္စာအတွက်ဆိုရင်တော့အဓိကအနေနဲ့ဒီမျက်လုံးမျိုးထည့်တဲ့အစစ်ချစီခေါ်တာပေါ့နော်ဖိုက်ဒရော့ပေးပေါ့အဲ့ဒီဆက်ချစီးတွေမှာအရာပြောက်စီးတို့အယောင်ကျစီးတို့ခုနပြောတဲ့မတ်ဆဲစီးကိုထိန်းတဲ့စီးတို့အဲ့ဒါတွေပါဝင်တယ်အဲ့ဒါဆိုရင်မတ်ဆဲစီးကထုတ်လွှတ်တာတွေရပ်သွားလိမ့်မယ်အလာကြီးတက်တာလိမ့်မယ်အဲ့ဒါနဲ့အဓိကကုတယ်နောက်တခြားတုံးတဲ့ဆေးရည်တွေလည်းရှိတယ်မျက်စင်းနဲ့ထည့်တဲ့ဥစ္စာမျိုးမျက်ရည်ကျူးပုံမျိုးဆေးရည်တွေပေါ့ဘာမှမပါဘူးမျက်ရည်ပုံမျိုး lubrication ခေါ်တဲ့ချောမွေ့နေအောင်လုပ်ပေးတာပေါ့အဲ့ဒါတွေထည့်ပြီးမျက်လုံးထဲကမတည့်တာတွေကိုရင်နဲ့ရှင်းထုတ်တဲ့ပုံစံမျိုးပေါ့နော်နောက်တစ်ခါตัวမျက်လုံးကိုလည်းဆူဆွစီတယ်
ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောကုသနိုင်တဲ့အနေအထားတွေရှိသေးလားဆရာ
နောက်တစ်ခါဟိုသွေးကြောတွေကျယ်နေတဲ့အတွက်ညည်းရဲနေတဲ့အတွက်သွေးကြောကျင်းတဲ့ဆေးရည်ပေါ့ဒီ congestion လို့ခေါ်တယ်အဲ့ဒီကောင်တွေလည်းမျက်စင်းအနေနဲ့ရှိတယ်အဲ့ကောင်တွေကညရာရော့စီတယ်ဒါပေမဲ့အကြရှိသုံးလို့တော့မကောင်းဘူးပေါ့နော်အဲ့တော့ဒီလိုမျိုးရှိတဲ့မျိုးထဲမှာဘယ်လိုအမျိုးသုံးရမလဲဆိုတော့ဆရာကလက္ခဏာတွေကြည့်ပြီးတော့သုံးချက်တာဖြစ်ပါတယ်နောက်တစ်ခါအဲ့ဒါနဲ့မှပေါ်ဖြစ်တာဆိုတဲ့ပိုလည်းမြန်မြန်ပြောင်းအောင်ဆိုရင်တောက်ဆေးတွေလည်းသုံးသက်တယ်တောက်ဆေးတွေကလည်းအဲ့လိုလေဒီအရာပြောက်ဆေးတွေပေါ့အရာပြောက်ဆေးတွေကအဲ့မတ်ဆဲဆေးကိုထိန်းတာပေါ့နောက်တစ်ခါရောင်တဲ့အတွက်ရောင်ကျဆေးအဲ့ဒါကြီးလည်းပေးတတ်တယ်အဲတခုရှိတာကတော့အရာပြောက်တွေတောက်တယ်ဆိုရင်ဒီအိမ်လိုက်တာကမျိုးလုံးပူခြောက်သွားတာတွေရောဖြစ်တတ်တယ်အဲ့ဒါကြောင့်မို့လို့ပေးရမလားမပေးရဘူးလားဆိုတော့လိုအပ်တယ်လို့ကြည့်ပြီးပေးရတာပေါ့နော်ဒါကတော့အဓိကပါအဲ့ဒီအခါမှာမှဒီ allergy မှာပိုဆိုးတယ်ပိုးဝင်တယ်ဒါမျိုးဆိုရင်တော့ဆရာဝန်ကလိုအပ်ရင်ပိုးသက်ဆေးကို steroid လို့ခေါ်တဲ့ဒီ cortisone ဆေးတွေကျွန်တော်လည်းပေးတတ်တယ်အဲ့ဒါတွေလည်းဆေးရည်အနေနဲ့အဓိကပေးတာပါတကယ်တော့တောက်ဆေးတွေဆိုရင်တော့လိုမှပဲပေးတာပေါ့နော်အဲတကယ်လို့မျိုးလုံးတဲမဟုတ်ပဲနဲ့မျက်ခွန်ကြီးပြားအဲ့လိုမျိုးမျက်ကွန်အပေါ်မျက်ကွန်မျက်လုံးတဝိုက်ဒီအတွက်ရာအလာဂျီဖြစ်တယ်အဲ့နေရာတွေမှာပါရာနာတွေမတည့်တာတွေဖြစ်နေတယ်ဆိုရင်တော့လိန်စီခရင်လေးတွေကိုအဓိကပေးတယ်အဲ့အဲ့မှာမှတခါမျက်လုံးကပန်းလွှာတဲ့နေရာဖြစ်တဲ့အတွက်ကြောင့်မလို့ပြီးတဲ့ဆီကအပြော့ဆုံးဖြစ်ရမယ်ဆိုတာကိုပြင်းအားကိုအထူးကြိုးစားပြီးပေးရပါတယ်အပြော့ဆုံးအောင်သုံးရမယ်ပြီးရင်လိန်ရင်လည်းရက်အနည်းငယ်ပဲ2ရက်3ရက်လောက်ဆိုတက်တာသွားစားတဲ့အတွက်ကြာကြီးလိန်လို့မရဘူးအဲ့ဒါလေးတွေကိုလည်းမှားရမယ်အဲဒါရီနဲ့ပဲကောင်းတော့ကြတာများတယ်အဲတော့ထိုးသေးလို့မလားဆိုပြီးတော့လေမေးခြင်းမေးလို့ရတယ်အဲတော့ဒီန ောက်ဆုံးကြတော့မှတိတ်ရှာရပါမှမှသုံးတာပါထိုးသေးတယ်ဟာလေလိန်သေးတောက်စီနဲ့မရမှဒါမှမဟုတ်ကြာကြီးတိတ်ဆူရွာတော့မှထိုးကြတယ်အဲဒါနဲ့ရှာရပါမှတချို့မျိုးလုံးလာကြီးရပြင်ပြင်ဖြစ်နေပြော်လာတော့ကြာကူရတဲ့ဟာမျိုးတွေလည်းရှာရပါပါတော့ဖြစ်တတ်တယ်ဗျ
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကဒီအချိန်မှန်ပေါ့နော်မျက်လုံးအလာကြီးဖြစ်တာကရော
အချိန်မှမျက်လုံးအလာကြီးဖြစ်လာတယ်ရှိတယ်တချို့လူတွေပေါ့ဟိုရာသီချိန်လိုက်ပုံမှန်မျက်လုံးအလာကြီးဖြစ်တာဟာဒီချိန်လိုပြည်ပြီမနေ့ကလည်းဒီချိန်ပဲဒီနေ့လည်းဒီချိန်ပဲအဲ့ဒါကြတော့သူ့ကိုအလာကြီးပြန်လုံးရောက်လာလို့ခေါ်တယ်အလာကြီး conjunctivitis ပေါ့နော်မျက်သားအဖြူနေရာမှာရောက်အောင်များအလာကြီးကြောင့်ဘာကြောင့်လဲဆိုအဲ့ဒါတွေကများသောအားဖြင့်စစ်ပင်တို့မျက်ပင်တို့အပင်မျိုးစုံရဲ့ဒီဝုတ်မုံတွေကြောင့်ဖြစ်တာဗျပင်ဆိုတာကရာသီချိန်လိုက်ဝုတ်မုံကူးတာပေါ့အဲကူးတဲ့အချိန်ကဝုတ်မုံတွေထုတ်လို့တဲ့အခါကျရင်လေနဲ့ဒီဝုတ်မုံတွေကပါအဲ့မုံတွေကမမြင်ရအောင်အဲ့ဒါကမျက်လုံးထဲဝင်သွားရင်အဲ့မှာအလာကြီးဖြစ်တာပဲဒါမှမဟုတ်အဲ့လိုမျိုးဖြစ်တဲ့အချိန်ဆိုရင်အဲ့လိုဝုတ်မုံကူးတဲ့အချိန်ကိုပြင်းနေကြအချိန်ဆိုရင်မျက်လုံးကာကွယ်ပေးဖို့လိုတယ်ဒါမှမဟုတ်ဖြစ်တဲ့အချိန်ဆိုရင်ပင်ထွက်တာလျှော့တာမျိုးလို့နောက်တစ်ခါနေကမျက်မှန်တက်တာမျိုးလို့နေကမျက်မှန်ဆိုရင်ခက်ကြီးကြီးပေါ့ဗျာအပေါ်အောက်ရောမျိုးလုံးတော့ကိုကောင်းကောင်းလေးအုပ်တဲ့နေကမျက်မှန်တက်တာမျိုးလို့အဲ့လိုမျိုးလုပ်ပြီးတော့ချောင်ကျင်လို့ရပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီမျိုးလုံးအလာကြီးပေါ့နော်ဓာတ်မတည့်လို့ရရနာဖြစ်လာပြီဆိုလို့ရှိရင်ဒီဖြစ်တာနေသွားအောင်ဒါမှမဟုတ်လို့ရှိရင်လည်းဖြစ်ပြီးတော့ပြန်မဖြစ်အောင်ပေါ့ဆရာနော်လုံနေတဲ့နေလန့်တွေရောရှိလားဆရာကြီ
းရှိပါတယ်သူကကိုကတော့စုံတော့လို့မျိုးမျိုးလုံးဖွင့်ပြီးတော့စိတ်ကိုဖွင့်ပြီးတော့စစစမ်းမ်းလေးနဲ့နေရမှာပေါ့နော်ဒီနေ့မှာဖြစ်တတ်တာရှိတယ်ပရမလည်းပြောခဲ့တယ်ခုံမုံနေအမုံနေတော့မိုးလို့ခေါ်တဲ့အိမ်တွင်းမှာမှုလေးတွေဥမာနိုင်ငံကြီးဆူဆွတဲ့နေရာတွေမှာမှုလေးတွေရှိတယ်နောက်တစ်ခါတိတ်အိမ်တွင်းဒိဋ္ဌန်နဲ့အမုံနေအမွေးတွေသိလေအဲ့ဒါတွေကဖြစ်တတ်တယ်ဒါမှမဟုတ်ဆိုရင်တချို့ဆိုရင်အဲ့ဒါတွေနဲ့ဆိုရင်ဖြစ်တာပြတ်တော့ပြင်လိုက်ပြောင်းလိုက်ပြင်လိုက်ပြောင်းလိုက်ဖြစ်တယ်အဲဒါမှမဟုတ်ခွေးကြီးကြောင်တွေကိုဆိုရင်ဖက်တာတို့နန်းနာတို့အိတ်ခမ်းထဲမှာခေါ်သိတာတို့အဲ့ဒါမျိုးလေးတွေကိုရှောင်သိနေဗျလေဒိဋ္ဌိဉာဏ်ကိုကံပြီးလက်ကအခမ်းတဲ့ပုံမိတာတဲ့အတွက်ကိလေသာကိုကံပြီးလက်ပြန်ဖြေရမယ်။နောက်တစ်ခါကကိုယ်ကြီးပါရင်းနဲ့ကံပြီးပါပြီးဝိဇ္ဇာတွေကိုလည်းမှန်မှန်လေးပြရမယ်။နောက်လိင်နဲ့အမိကတ်တွေအလောက်ကုန်နေကြောင်းဖြစ်တတ်တယ်ဆိုရင်လည်းအဲ့ဒီပစ္စည်းတွေကိုလဲပြရမယ်။ဥမာတိုးပတ်ဆိုရင်လည်းလဲပြရမယ်။အဲ့ဒီမျက်တောင်ကော့စည်းတွေပါလေးတွေဆိုရင်လည်းလဲပြရမယ်။သူများနဲ့ဒါရှယ်သုံးလို့မရဘူး။နောက်တစ်ခါဖုံမှုနေကြောင်းလို့လာကြည့်ဖြစ်တယ်ထင်နေဆိုရင်တော့ဒီပေါ်အေးအခင်းတွေကောင်းစုတွေဆောင်တွေကိုဒါမှန်မှန်လေးပြရမယ်ရည်နှင်းနဲ့ပြုတ်လျှော်เนาะကျမ်းမြေကိုရည်သားအဝတ်နဲ့ mop လုပ်တယ်ခေါ်တာပေါ့မှန်မှန်တိုက်ပြရမယ်တန့်ရှင်းလုပ်ပြရမယ်ဒီပစ္စည်းလဲရမျိုးမလုံးနဲ့ဒီပစ္စည်းလဲရင်ဖုံနေမှုန်နေလွင့်နေပူဆိုးတတ်တယ်အဲ့တော့တိတ်သွားအောင်လို့ရည်ပတ်တိုက်တာမျိုးကကောင်းတယ်အဲ့လိုမျိုးနေနဲ့ကျမ်းတိုက်ပြရမယ်မှန်မှန်လုပ်ပြရမယ်နောက်ဆုံးကတော့အဲ့မိုးပေါ့အဲ့မိုးဆိုတဲ့ဥစ္စာလည်းအဖြစ်များတယ်ဒါကကိုကမသိဘူးပေါ့နော်ဥမာကမုန်းပင်ကြီးကိုကအိမ်ထဲမှာဆိုက်တယ်ဆိုရင်ခြေလောင်းတယ်ခြေလောင်းတဲ့အခါမှာဆူဆူကရှိနေပြီးတော့အပင်အဲ့မှာအိမ်ထဲမှာလေးတွေရှိနေတတ်တယ်ဆူပြန်တဲ့နေရာတွေမှာရှိနေတတ်တယ်အဲ့တော့အဲ့လိုမျိုးဟိုနောက်တစ်ခါအစားအသောက်တွေမှာမှုတဲ့ရင်တွေ့ရသလိုမျိုးပေါ့ဗျာအဲ့မှုလေးတွေကရေချိုးခန်းတွေမီးဖို့ပေစင်အဲကွန်ဆာတွေမှာတွေ့ကပ်နေတတ်တယ်အဲ့လိုမိုးရစီကိုမျိုးဆူလိုက်ချောင်းလိုက်ချင်းကြရင်ပူဆူရဲဒါမှမဟုတ်အဲ့လိုအချိန်ကြရင်တန့်ချင်းကိုခါတိုင်းတဲ့အချိန်များပူလုပ်ပြရမယ်နောက်အဲကွန်စကားတွေမှာဆိုရင်ဒီမှုမဝင်တဲ့လေစစကားတွေကြောင်းတက်ပြရမယ်အဲ့လိုမျိုးဆိုရင်တော့ပူပြီးတော့ကောင်းပါတယ်ပြန်ဖြစ်တာကိုလည်းရော့နိုင်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ
်ကောမဲစီစဉ်တင်ဆက်တဲ့အပတ်စဉ်ကျန်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။တိုင်းရင်းသတင်းတော်အစီအစဉ်ကိုမကြာခင်မှာထုတ်လွှင့်ပေးသွားပါမယ်။ဒီမတိုင်ခင်တော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ဒီ NLD အစိုးရရဲ့အမျိုးသားမဟာဗျူဟာပညာရေးစီမံကိန်းဟာလူတိုင်းအကျုံးမဝင်တဲ့ပညာရေးစနစ်ဖြစ်တယ်လို့ဆိုပေမဲ့နဏကိုင်းပဋိပက္ခဒေတာကအကြောင်းတွေမပါဝင်ပဲဖြစ်နေတာတွေ့ရပါတယ်ဒီအကြောင်းကိုတော့ဦးအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့တူတင်ဆက်ပေးထားပါတယ်ခင်ဗျာ
တိုင်းနာလည်းကိုင်းတွင်နဲ့ငင်းချမ်းရေးဆွေးနွေးနေတဲ့ NLD အစိုးရရဲ့ပညာရေးမဟာဗျူဟာစီမံကိန်းမှာတိုင်းနာပညာရေးကိစ္စကိုပေါ်ပြခြင်းမရှိတာဟာသင်ရှားတဲ့အတွင်လက္ခဏာတစ်ခုလို့ဖြစ်နေပါတယ်။စာမျက်နှာ300နီးပါးရှိတဲ့ NLD ရဲ့လူတိုင်းအကျုံးဝင်တဲ့ပညာရေးမဟာဗျူဟာစီမံကိန်းမှာတိုင်းနာပညာရေးကိုဆွေးနွေးထားတာမတွေ့ရပါဘူး။အခန်း30မှာကျောင်းပြင်ပနဲ့တသက်တာပညာရေးကိုပေါ်ပြတာဟာအနည်းသက်ဆုံးဖြစ်နိုင်ပါတယ်။လက်ရှိပညာရေးစနစ်ပြီးတင်သူအားလုံးဤလိုအပ်ချက်နှင့်ကိုက်ညီမှုအားနည်းနေသည်လို့သာပေါ်ပြထားပါတယ်။ မြန်မာနိုင်ငံရဲ့ပညာရေးစနစ်မှာနိုင်ငံသားအားလုံးရဲ့ရည်မှန်းချက်အထူးသဖြင့်တိုင်းရင်းသားလူမျိုးအသီးသီးရဲ့ရည်မှန်းချက်တွေပါဝင်သင့်တယ်လို့ပညာရေးပါရဂူဒေါက်တာသိန်းလွင်က2019မှာထုတ်တဲ့စာရန်တစောင်မှာဖော်ပြပါတယ်။ခေါင်းဆောင်တဦးသို့မဟုတ်အစိုးရတရရဲ့ရည်မှန်းချက်ကိုတိုင်းရင်းသားလူမျိုးအားလုံးကအကောင့်ထဲပေါ်နေရတာမျိုးဟာနိုင်ငံသားတို့ရဲ့လူရင်းစံနှုန်းနဲ့မကိုက်ညီဘူးလို့ဆိုပါတယ်။လနကိုင်ပရိပကဖြစ်ပွားတဲ့ဒေတာကပညာရေးသင်ကြားမှုကိုထည့်သွင်းဖော်ပြခြင်းမပြုတာဟာပညာရေးမဟာဗျူဟာစီမံကိန်းရဲ့အားနည်းချက်တစ်ခုဖြစ်ပါတယ်
။ပရိပကဖြစ်ပွားရဒေတာကပညာရေးအခြေအနေကိုကာလအတော်ကြာသုတေသနလုပ်ခဲ့ကြတဲ့ဒေါက်တာအက်စလီဆောက်နဲ့ပမောက္ခမာရီလောရိုကလည်းတိုင်းသာပညာရေးနဲ့ပရိပကအကြောင်း2016မှာစာရန်ထုတ်ပြပါတယ်။ပရိပကဖြစ်တဲ့ကချင်မွန်နဲ့ကရင်ဒေသကတိုင်းသားပညာရေးအခြေအနေကိုကွင်းစင်လေ့လာပြီးရေးသားထားတာပါမြမယဉ်ကျေးမှုဒလေးကိုအဓိကထားပြီးမြမမှုပြုတဲ့တင်ယိုးညွှန်းနှန်းတွေဟာဒေသဆိုင်ရာလိုအပ်ချက်နဲ့မကန့်ညီတာကြားပြီးဖြစ်ပါတယ်တိုင်းသားကလည်းကိုယ်ယဉ်ကျေးမှုနဲ့ဘာသာစကားကိုထိမ့်သိမ့်ဖို့အခက်ခဲကြကကြိုးပမ်းကြပါတယ်ဒါကြောင့်မြမပြည်မှာအစိုးရလက်အောက်ခံမဟုတ်တဲ့တိုင်းသားပညာရေးဌာနတွေရှိပါတယ်တိုင်းသားအဖွဲ့အစည်းတွေဟာပညာရေးကိုတံပိုးထားကြပါတယ
်။တိုင်းသားပညာရေးမှာအစိုးရကြီးနဲ့လက်ပတ်တဲ့အကြောင်းကနေအစိုးရအကူအညီလုံးဝမပါတဲ့အကြောင်းအထိအမျိုးမျိုးရှိပါတယ်။အစိုးရကအသွင်ပြေးပေးတဲ့အကြောင်းမှာဆရာနဲ့သင်ယူကိုအယက်သားအဖွဲ့ကထောက်ပံ့တာမျိုးရှိပါတယ်။တိုင်းသားလက်နက်ကိုင်ကြီးစိုးတဲ့ဒေသကအစိုးရအကြောင်းကိုအယက်သားနဲ့တိုင်းသားအဖွဲ့တွေကပံ့ပိုးကူညီတာမျိုးလည်းရှိပါတယ်။အစိုးရနဲ့တိုင်းသားလက်နက်ကိုင်တွဲလုပ်တဲ့ရောနောကြောင်းမျိုးဖြစ်ပါတယ်။တိုင်းနာလက်နဲ့ကိုင်အုပ်ချုပ်ပြီးမဲ့အစိုးရတင်ယုံညွန်းတန်းကိုတုံးတဲ့ကြောင်းတွေကချင်နဲ့မွန်ပြည်နယ်မှာရှိပါတယ်။ဒီကြောင်းကိုပြီးတဲ့သူတွေဟာနောက်ပိုင်းမှာစာဖွဲ့ဝင်ဝင်ပြီးအစိုးရကြောင်းကိုပြောင်းနိုင်ပါတယ်။တိုင်းနာလက်နဲ့ကိုင်နဲ့ရပ်ပက်တွေဖွဲ့ထားတဲ့ကြောင်းတွေကိုတော့အစိုးရကအသိမှမပြုပါဘူး
။အရပ်ပက်အဖွဲ့အစည်းကဖွင့်တဲ့တိုင်းနာကြောင်းတွေဟာတိုင်းနာဘာသာစကားတုံးတဲ့တင်ယုံညွန်းတန်းနဲ့တီကြတင်ကြားနီးကိုသုံးပါလေဒီเจ้าမျိုးကိုအစိုးရကအတိမတ်မပြုတ်လို့เจ้าမပြောင်းနိုင်ပါဘူးနိုင်ငံခြားတင်ရိုးအသုံးပြုတဲ့เจ้าမျိုးကချင်နဲ့ကရင်ပြည်နယ်မှာရှိပါတယ်ခရီးရန်သာသနာပြုเจ้าနေဖြစ်လို့เจ้าဆက်တက်ခြင်းရင်နိုင်ငံခြားကိုထွက်ပြီးတင်ကြားတဲ့နီးလန်းသာကျမ်းပါလေနေရာဒီမှာเจ้าမှာတိုင်းသားဘာသာစကားနဲ့ယဉ်ကျေးမှုကိုတင်ကြားတာမျိုးရှိပါတယ်အစိုးရเจ้าမှာပုံမှန်စာတင်မှုရန်နာတဲ့အခါတင်ကြားတဲ့နွေရာသီတင်နှန်းဖြစ်ပြီးအရသားနဲ့ဘာသာရေးအဖွဲ့အစည်းတွေကထောက်ပံ့ပါတယ်လက်နက်ကန်ပိဋိပက္ခနဲ့ငင်းငင်းရေးအခြေအနေကိုလိုက်ပြီးတိုင်းရင်းသားပညာရေးပြောင်းလဲနေတယ်လို့ဆိုပါတယ
်အစိုးရတက်တဲ့ပိဋိပက္ခပြင်းထန်တဲ့ဒေသတွေမှာတိုင်းရင်းသားမိဘဟာသားသမီးကိုအစိုးရအကြောင်းမှာမထားကျင်ကြတာများတယ်လို့ဒေါက်တာအက်စလီဆောက်နဲ့ပမောက္ခမရီလောတို့ကဆိုပါတယ်ပိဋိပက္ခပြင်းထန်လေလေပြီးကြရက်တီလူစိတ်များလေလေဖြစ်လာတယ်လို့ဆိုပါရယ်ငင်းကြတဲ့ကာလမှာသာမြန်မာနဲ့ရောနှောလူစိတ်ရှိကြပုံရပါတယ်2017ကကချင်ပြည်နယ်မှာတိုက်ပွဲတွေပြန်ဖြစ်တော့ဂျင်းပေါ်ဘာသာစကားကိုဦးစားပေးဖို့အဓိကထားလာကြပါတယ် KIO ကြီးစိုးတဲ့ဒေသတွေမှာဆိုရင်အင်္ဂလိပ်စာနဲ့ကချင်စာကိုဦးစားပေးသင်ကြားကြပါတယ် KNU ကရင်အမျိုးသားအစည်းအရုံးချုပ်ကိုင်တဲ့ဒေသမှာပညာရေးစနစ်ကိုနိုင်ငံခြားအကူအညီနဲ့တိဆောက်လာတာနှစ်ပေါင်းကြာညောင်းနေပါပြီ။ဒေသဆိုင်ရာလိုအပ်ချက်နဲ့ကန့်ညီဖို့တင်ကြားတဲ့ပို့ချတဲ့ကြောင်းတွေဖြစ်လို့အစိုးရပညာရေးစနစ်နဲ့အလုံးခွဲပြားခြားနားပါတယ်။2020မှာ KNU နဲ့အစိုးရတပ်အပြည့်အကရက်ဆဲလိုက်တဲ့အခါကရင်ကျောင်းတွေဟာအစိုးရပညာရေးစနစ်နဲ့အောင်ဝင်ခွင့်ကျဖြစ်ဖို့အခက်အခဲဖြစ်နေပါတယ်။မွန်ပြည်နယ်မှာတော့ဘူလာတန်းမှာမွန်စကားသုံးပြီးအလဲတန်းမှာမြန်မာစကားသုံးကအစိုးရပင်ရိုးအတိုင်းပင်ကြားနိုင်ပါတယ်။ဒါကြောင့်မိုးအမျိုးသားကျောင်းထွက်တွေဟာမိုးစကားကျွမ်းကျင်ပြီးအစိုးရစစ်စေရန်ဆမ္မဝဲကိုမြန်မာလူဖြေကြပါလိမ့်ခင်ဗျာ
။ဒီမှာရေသုံးသက်ချက်အစီအစဉ်ကိုဦးအောင်ခင်နဲ့ဒုကိုညာဝဲအောင်ကတင်ဆက်ပေးတော့တာဖြစ်ပါတယ်။အခုတစ်ခါတော့နဇက်တိုင်းသားဒေသတွေမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုတင်ဆက်ပေးထားတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ဆက်ပေးမှာပါ။ဒီအစီအစဉ်ကိုတော့ထိုင်းခြေဆိုင်တိုင်းသတင်းတော့တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ။
စင်တင်ဆက်သွားမယ်တန်ရင်တည်လွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့စစ်တွေမျိုးမှာရောက်ရှိနေတဲ့စစ်ပေးချောင်းတွေကိုနေရက်ပြန်ဖို့အစိုးရဘက်ကဖိအားပေးနေပေမဲ့စစ်ချောင်းတွေနေရက်မပြန်ရင်သေးပါဘူးကရင်ပြည်နယ်မြဝတီမြို့မှာတရားသူကြီးတဦးကိုရင်တိုက်ခံရသူမိသားစုနဲ့အတူဒေသခံတချို့ကဆန္ဒပြခဲ့တယ်ဆိုတာနဲ့ရှမ်းလက်နက်ကင်တပ်ဖွဲ့နှစ်ဖွဲ့ပြစ်ခတ်တိုက်ခိုက်မှုရစဲဖို့ကြေညာချက်ထုတ်ပြန်ခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင်
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါတိုက်ပွဲတွေကြောင့်နေရစွန့်ခွာလာပြီးစစ်တွေမြို့မှာခိုလုံခိုရောက်ရှိနေတဲ့သူတွေကိုအစိုးရဘက်ကနေရပြန်ကြဖို့ဖိအားပေးနေပေမဲ့တိုက်ပွဲတွေဆက်လက်ရှိနေသေးတဲ့အတွက်နေရပြန်ဖို့မရည်သေးဘူးလို့ဒုက္ခသည်တွေကပြောပါတယ်စစ်တွေမျိုးအမျိုးသားဘုန်းတော်ကြီးเจ้าမှာခိုလုံနေကြတဲ့ဒုက္ခသည်တွေကိုခရိုင်တုဦးစီးမှုကပူးတီတောင်နဲ့ရတိတောင်မြို့နယ်ကဒုက္ခသည်စခန်းတွေကိုပြန်လွတ်ပေးဖို့ကျောင်းထိုင်ဆရာတော်ကိုဖိအားပေးပြောဆိုခဲ့ပေမဲ့ဆရာတော်ကဒုက္ခသည်တွေကိုအတင်းအတက်မှပြန်ခိုင်းမှာမဟုတ်ဘူးလို့မိန့်တော်မူပါတယ်အဲ့ဒီဒုက္ခသည်တွေဟာရတိတောင်မြို့နယ်ခရုချောင်းရကောင်းချောင်းအောင်သာစီဇေယျမြိုင်စတဲ့ရွာတွေနဲ့ပူးတီတောင်မြို့နယ်စီတောင်တိုင်းတပုတ်တပြေစိတ်စတဲ့ရွာတွေကဖြစ်ကြပြီးကလေးငယ်တွေနဲ့အမျိုးသမီးတွေအပါအဝင်စုစုပေါင်း100ခန့်ကစစ်တွေမျိုးကအမျိုးသားဘုန်းတော်ကြီးကျောင်းနဲ့ကရုချောင်းဘုန်းတော်ကြီးကျောင်းတွေမှာခိုလုံနေကြတာဖြစ်ပါတယ်သူတို့တွေဟာမိမိဒေသမှာတိုက်ပွဲတွေကြောင့်နှင်းစင်စားတောက်ရေးနဲ့တွာလာရေးတွေအခက်အခဲရှိနေတဲ့အတွက်အခုလိုစစ်တွေမျိုးကိုရောက်ရှိခိုလုံလာကြတာဖြစ်ပါတယ
်ကရင်ပြည်နယ်မြောက်ဒီမျိုးကရင်ဆိုင်မှုတစ်ခုမှာတရားသူကြီးချမှတ်ထားတဲ့မှုကပြင်းမှုပြစ်ဒဏ်နဲ့မညီမျှလို့ဆိုပြီးရင်တိုက်ခံရသူမိသားစုနဲ့သူဒီလခံလူချုပ်ကလည်းမြို့နယ်တရားရုံးမှာဒီလ14ရက်နေ့ကခြေတက်ဆန္ဒထုတ်ပေါ်ခဲ့ပါတယ်။ပြီးခဲ့တဲ့2018ခုနှစ်ကမြောက်သည်မြို့အာရှလမ်းမမှာရင်တိုက်မှုကြောင့်တေဆုံးသူတဦးနဲ့မျက်စိကွယ်သွားသူတဦးဖြစ်တဲ့ရင်တိုက်မှုမှာတရကံရင်မောင်းသူကိုတရားရုံးကလည်းထောင်ဒဏ်တစ်နှစ်ကျော်တာချမှတ်ခဲ့တဲ့အတွက်ကျေနပ်မှုမရှိလို့ဆန္ဒထုတ်ပေါ်တာဖြစ်တယ်လို့ရင်တိုက်ခံရမှုကြောင့်မျက်စိနှစ်ဖက်ကွယ်သွားတဲ့စောစုမြင့်ကပြောပါတယ်။မြောက်ဒီမြို့အားချလမ်းမနေရာဟာမကြာခဏရင်တိုက်မှုရှိနေပြီးအခုရင်တိုက်မှုဟာလည်းတရကံဘက်ကတည်စီလိုတဲ့ဆန္ဒမပါတဲ့အတွက်ထိုက်တဲ့ပြစ်ဒဏ်နဲ့ချမှတ်တာဖြစ်တယ်လို့မြောက်ဒီမြို့တရားသူကြီးဦးဝေစင်မန်းကဆိုပါတယ်။မျှတတဲ့တရားစီရင်မှုဖြစ်ပေါ်ရေးအတွက်နေတဲ့သူတွေကိုပြန်လည်ငှက်ညာရေးမျှတမှုမရှိတဲ့တရားစီရင်သူများအလိုမရှိဆိုပြီးကြေးကြော်တန်300နဲ့တူလူ60ခန့်ကဆန္ဒထုတ်ပေါ်တာဖြစ်ပါတယ
်။မွန်ပြည်နယ်အတွင်းကရက်ွက်ကြေးရွာတွေမှာတောက်သုံးရေရရှိရေးအတွက်2018-2019 ဘာနာရေးနှစ်မှာပြည်နယ်အစိုးရကရန်ပုံငွေ7,100,000သုံးစွဲခဲ့တယ်လို့မေလ14ရက်နေ့ကရေရရှိရေးနဲ့ပတ်သက်တဲ့တည်င်းစာရှင်းလင်းပွဲမှာပြည်နယ်အစိုးရအဖွဲ့ကပြောပါတယ်သုံးစွဲခဲ့တဲ့7,100,000ဟာကျေးလက်တွေကရေရရှိရေးရန်ပုံငွေကနေ2018-2019 ဘာနာရေးနှစ်မွန်ပြည်နယ်အစိုးရအဖွဲ့ရဲ့ကယ်ဆယ်စောင့်ရှောက်ရေးနဲ့ပြန်လည်နေရာချထားရေးငွေစည်းရင်းခေါင်းစဉ်အောက်ကနေခွဲဝေချထားတာဖြစ်တယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကရှင်းပြပါတယ်။ဧပြီလကစပြီးတောက်သုံးရေရှားပါမှုဖြစ်ပွားခဲ့တဲ့မြို့နယ်10မြို့နယ်ကရက်ွက်ကျေးရွာတွေကိုတောက်ရေသုံးရေတွေဖြန့်ဝေပေးမှုလှုပ်ဆောင်ခဲ့တယ်လို့လည်းပြည်နယ်အစိုးရကရှင်းလင်းခဲ့ပါတယ
်။မွန်ပြည်တပ်ပါတီ NNSP ဥဆောင်တဲ့မူရေးဆွေးဆွဲကုသရေးနဲ့ပြည်လဲစုဆောင်ရေးလုပ်ငန်းစဉ်စီမံချက်မှာမွန်တန်ကတော်တွေလူမှုဖွဲ့စည်းတွေနဲ့လူထုတွေစတဲ့ကဏ္ဍအသီးသီးကနေပြီးအလုံးပူပေါင်းပါဝင်စေလိုတယ်လို့မော်ရက်ဖက်လူမှုဖွဲ့စည်းကောင်းဆောင်မင်းအောင်သူကပြောပါတယ်။ရေးမြို့နယ်ဝယ်စင်ကျေးရွာနီးမှာရှိတဲ့ဒေကွန်စောမှာမူရေးဆွေးဆွဲကုသရေးနဲ့ပြန်လည်စုဆောင်ရေးစခန်းတစ်ခုတည်ဆောက်အောင်တဲ့ဖော်နေပြီးမွန်တန်ကန်တော်တွေမွန်ပြည်တပ်ပါတီမွန်မျိုးရင်းညီညွတ်ရေးပါတီမွန်လူမှုဖွဲ့စည်းတို့ကနေပြီးခဲ့တဲ့မေလ10ရက်နေ့အစည်းအဝေးတရကျင်းပခဲ့တာဖြစ်ပါတယ်။ပြန်လည်စုဆောင်ရေးစခန်းဆောက်လုပ်ပြီးရင်ရှေ့ဆက်လုပ်ငန်းတွေဖြစ်တဲ့အသိပညာ၊သတ်ပညာတွေသင်ကြားပေးဖို့၊စေပြတ်ဖို့၊ထိန်းသိမ်းစွာဖို့စတဲ့အလုပ်တွေရည်ရည်တည်ကပ်အောင်ကဏ္ဍအသီးသီးကအလုံးပူပေါင်းဝိုင်းဝန်းကူညီဖို့လိုတယ်လို့မင်းအောင်ထူးကပြောပါတယ
်။ချက်မီနယ်ရှေ့ပိုင်းအထူးဒေသလင်းမိုင်းလားမှာနှစ်30ပြည့်ငင်းချိုင်းပွဲတော်ကျင်းပသွားမှာဖြစ်ပါတယ်။လာမယ့်ဇွန်လ30ရက်နေ့မှာပွဲတော်ကျင်းပမှာဖြစ်ပြီးအစိုးရတပ်မတော်လွတ်တော်နဲ့ချက်ပြည်နယ်အစိုးရကိုပါဖိတ်ကြားမှာဖြစ်ကြောင်းမိုင်းလားတပ်ဖွဲ့ရဲ့ပြန်ကြားရေးဌာနမှဖော်ပြထားပါတယ်။မိုင်းလားတပ်ဖွဲ့ဟာ1989ဇွန်လ30ရက်နေ့ကအစိုးရတပ်မတော်နဲ့ငင်းချိုင်းရေးရယူခဲ့ပါတယ်
။အခု ုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။စီရေးပဏိပခဖြစ်ပွားနေတဲ့ရှမ်းလက်နက်ကင်တပ်ဖွဲ့နှစ်ဖွဲ့ဖြစ်တဲ့တောင်ပိုင်းနဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့ပြစ်ခတ်တိုက်ခိုက်မှုရစဲကြောင့်ပူပေါင်းကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။နေနီစိုးမိုးရဲ့အငင်းပွားမှုတွေကြောင့်လာနေချီတိုက်ခိုက်ခဲ့ကြတဲ့ရှမ်းလက်နက်ကင်တပ်ဖွဲ့နှစ်ဖွဲ့ကြားပြစ်ခတ်မှုရပ်တန့်နိုင်အောင်ဘယ်လိုမျိုးဆွေးနွေးခဲ့ကြပါသလဲ။ရှေ့ဆက်ဘယ်လိုလှုပ်ဆောင်သွားကြမလဲဆိုတဲ့အကြောင်းနမ်ဟ ோம் ကနေစူးစီးတင်ဆက်ထားပါတယ်။
RCSS နဲ့ SSPP တို့ပူးပေါင်းပြီးပြစ်ခတ်တိုက်ခိုက်မှုရစဲကြောင်းအချက်၄ချက်ပါတဲ့ကြေညာချက်တစောင်းကိုမေလ17ရက်နေ့ကထုတ်ပြန်လိုက်ပါတယ်။ဒေသခံလူထုနဲ့တန်ဃာတော်တွေတောင်းဆိုချက်အရနှစ်ဦးနှစ်ဖက်ဆွေးနွေးပြီးအပြစ်ရပ်ဖို့သဘောတူညီကြောင်းထာဝရအပြစ်ရပ်သွားနိုင်ရေးအတွက်တစ်ဖက်နဲ့တစ်ဖက်မကြာခဏတွေ့ဆုံဆွေးနွေးသွားမှာဖြစ်ကြောင်းပါရှိပါတယ်။ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSA ရဲ့အတွင်းရေးမှူးနဲ့ဗိုလ်မှူးကြီးဆိုင်ငန်းကနောက်ဆုံးတက်ဖွဲ့ရဲဖြစ်သွားအောင်ပူးပေါင်းနိုင်တဲ့အထည်ကြိုးပမ်းသွားမယ်လို့ရှမ်းဘာသာနဲ့အခုလိုပြောပါတယ
်။အန်ဟောက်ကောင်ဒီခုကနန်မန်ဒီမီလိုက်ခါဖနံကောင်ဟောက်ကော
င်ကျွန်တော်တို့အစဉ်အဆက်ထပ်ပြီးတော့တွေ့ဆုံဆွေးနွေးသွားမယ်။အလို့တဘောနဲ့လည်းဆွေးနွေးသွားမယ်။တရားဝင်နီးနဲ့လည်းဆွေးနွေးမယ်။နှစ်ဦးနှစ်ဖက်လုံးကဆွေးနွေးရေးကော်မတီဖွဲ့ထားပြီးသား။ကော်မတီချင်းချင်းဆွေးနွေးမယ်။ပြီးရင်တဆင့်ထပ်တက်ပြီးတော့ပဟိုနဲ့ပဟိုပေါ့။ပြီးရင်ဌာနချုပ်အဆင့်ပေါ့။နောက်ဆုံးကျွန်တော်တို့နှစ်ဖက်ကနေတစ်ဖက်တည်းဖြစ်အောင်ပူးပေါင်းနိုင်တဲ့အထည်ကျိုးစားတော့မယ်လေ
။ထာဝရအပြစ်ရနိုင်ရေးစီတွားနိုင်ဖို့အတွက်ပြစ်ခတ်မှုရစဲရေးထိမ့်သိမ့်နိုင်ဖို့ကနှစ်ဦးနှစ်ဖက်ပြဿနာဖြစ်စေမဲ့အရေးအသားအပြောဆိုရေးအထူးတတိထားရမယ်လို့ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPP SSA ရဲ့အတွင်းရေးမှူးနဲ့ဒုဗိုလ်မှူးကြီးဆိုင်စုကရှမ်းပါတာနဲ့အခုလိုပြောပါတယ်
ရောက်ကအန်မွန်ကန်လေးပုံကန်ရက်အန်မွန်ကန်နဲ့တဲ့ကန်စီရက်ဒီကမ္ကာ
ကျွန်တော်တို့နှူးနှစ်ဖက်ချာတူညီမှုတွေပေါင်းပြီးလှုပ်သွားမယ်မတူညီတာတွေကိုလည်းကိုနီကိုဟန်နဲ့လှုပ်သွားမယ်အချင်းချင်းလည်းဆွေးနွေးသွားမယ်တစ်ဖက်နဲ့တစ်ဖက်ပုတ်ခတ်ကဲရဲ့ရေးသားတွေမရေးကြဖို့အဲ့ဒါအရေးကြီးတယ်လေ
မတ်လ19ရက်တီဘောမြို့နယ်တုန်ကျန်းကျေးရွာမှာတိုက်ပွဲဖြစ်ပွားတဲ့နေ့ညနေပိုင်းနှူးနှစ်ဖက်လုံးပြစ်ခတ်မှုရက်စဲပြီးတပ်တွေစစ်မြေပြင်ကနေတက်ဆုပ်ပေးကြဖို့နှစ်ဖက်ခေါင်းဆောင်ကအမိန့်ထုတ်ပြန်လိုက်ပြီးအဲ့ဒီညနေပိုင်းတိုက်ပွဲရက်စဲသွားခဲ့ပါတယ်။သို့ပေမဲ့နောက်တနေ့မှပဲနမ်တူမြို့နယ်ဘက်မှနှစ်ဖက်တပ်ပြန်လည်ပစ်ခတ်ခဲ့ကြပါတယ်။စစ်တပ်အပြင်ထံခံစားခဲ့ရတဲ့တီပေါ်မြို့နယ်တွန်ကျန်းဒေသခံစိုက်ဝီးကတော့ရှမ်းတပ်အပြစ်ရတဲ့အပေါ်ဝါနာကြောင့်အခုလိုပြောပါတယ်။
တိုက်ပွဲကတကယ်ရရင်တော့တိုက်ကောင်းတာပေါ့ဗျ။မဟုတ်ရင်အခွင့်အရေးယူပြီးတော့စစ်ရင်အားတွေတိုးချစ်နေမယ်ဆိုရင်တော့တိုက်ပွဲပြင်မှာပဲနှစ်တက်ကိုတက်တက်သေးပြစ်အောင်လုပ်နိုင်တော့ကောင်းဆုံးပေါ့ဗျာပြက်နာလည်းရှိတော့မှာမဟုတ်ဘူးတော့ຢາသားတွေလည်းခွန်များများမဆောင်ရတော့ဘူးပေါ့အဲ့လိုသာမဟုတ်ရင်တော့ဒီလက်နဲ့ကင်တက်ဖွဲ့တယ်ကြားမှာကျွန်တော်လူထုကမွဲပြာကြနေပြီဗ
ျရှမ်းပြည်မြောက်ပိုင်းတီဘောကြောက်မဲနမ်တူမြို့နယ်တွင်မှာ2018နှစ်နောင်ပိုင်းကလေးကစပြီး2019မတ်လအထိ RCSS နဲ့ SSPP တို့အကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားခဲ့ပြီးဒေသခံလူထုထောင်နဲ့ချီစစ်ပေးဆောင်ခဲ့ရပါတယ်
ဆက်ပြီးတော့မွန်ပြည်နယ်ရေးမြို့နယ်အောင်တပြေနှစ်ကရင်ကျေးရွာချင်းဆက်လန်းတိဆောက်ရေးတင်နာမခေါ်ပဲလုတ်ပိုင်ခွင့်ချပေးရဲ့အပေါ်ပြည်နယ်ဝင်းကြီးချုပ်နဲ့ရခိုင်ဝင်းကြီးဟောင်းတို့ကြားအမြင်ကွဲလွဲမှုတွေရှိနေပါတယ်ဝင်းကြီးချုပ်ကတော့နိုင်ငံတော်အတိုင်ပင်ခံရဲ့နှုတ်မိတ်နဲ့လုတ်ပိုင်ခွင့်ကိုချပေးတာဖြစ်တယ်လို့ပြောဆိုပေမဲ့ဝင်းကြီးဟောင်းကတော့မွန်ဝင်းကြီးချုပ်ရဲ့ဆုံးဖြတ်ချက်နဲ့လုတ်တာလို့လွတ်တော်အတွင်တရားဝင်ထုတ်ဖော်ပြောကြားခဲ့ပါတယ်။တင်နာခေါ်ယူခြင်းမရှိဘဲ SMD ကုမ္ပဏီကိုလုတ်ကင်ခွင့်ပြုခဲ့တဲ့အပေါ်အုတ်ချုပ်ရေးပိုင်းကစစ်ဆေးရမယ်လို့ NLD တာဝန်ရှိသူတွေကပြောပါတယ်။မိကီယာမွန်ကလည်းစူးစီးတင်ဆက်ပေးထားပါတယ်
။ဝန်ပြင်းနဲ့တက်ဆောင်ဖို့ပြည့်ရဲ့ကောင်းထဲဖော်နေတဲ့ရေးမြူနဲ့တပြေးရွာတစ်ကိုဆက်တွေ့တယ်။အောင်တပြေးနှစ်ကရင်ကြေးရွာချင်းဆက်လန်းတိဆောက်ဖို့အတွက်နိုင်ငံတော်ခွင့်ပြုငွေစက်တန်ပေါင်း1000ကိုတင်နာမခေါ်ဘဲနဲ့ South East Myanmar Development Company Limited ကိုလောက်ပိုင်ခွင့်ပေးလိုက်တဲ့ကိစ္စဟာမွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆောင်ကိုတိုင်ဆုံးဖြတ်ခဲ့တာလို့ပြည်နယ်မျက်စစ်ဆိုင်အင်းနဲ့စက်မှုဝန်ကြီးဟောင်းဦးမင်းထင်အောင်ဟန်ကထုတ်ဖော်ပြောဆိုလိုက်ပါတယ
်ဒီလုပ်ငန်းကိုတင်နာမခေါ်ဘဲနဲ့စိတ်ဝမ်းတို့ကုမ္ပဏီကိုပေးလိုက်ရင်တော်တော်ကြရင်ကျွန်တော်ဘယ်လိုတွေရှင်းကြမလဲရှင်းပြလို့မတတ်တော့ဘူးလေနောက်ပြီးတော့ဗန်တိုင်းလှုပ်ထုံလုံးကြီးရလဲတင်ရတရားချော်နေတင်နာခေါ်ရမှာအရေးပေါ်ပြီးသာမလို့ဌာနကိုပြီးလှုပ်တဲ့စမျိုးပေါ့အခုဟာအဲ့လိုဓာတ်လိုက်ပြီးတဲ့ဟာမသိဘူးပေါ့နော်ဒါမသိဘူးဆိုဆရာသိကျွန်တော်တော့အဲ့မှာနည်းနည်းစိတ်ဆိုးဟန်တူပါလေသူဘူးနဲ့လှုပ်ပြီးတော့ဒါလည်းသူတောင်းဝင်နေတယ်တော်တော်ကိုလေဒီကိစ္စကိုတောင်းဝင်နေတယ်တော်တော်ကိစ္စလည်းသူရှင်းမယ်တဲ့။ဘာညာပြောပြီးတော့သူဒါဆုံးဖြတ်ခဲ့တာ
။ကျင်းပပြီးစီးခဲ့တဲ့မွန်ပြည်နယ်လွတ်တော်စည်းဝေးမှာ
ဝန်ပြည်နယ်ဝန်ကြီးချုပ်ကအောင်တပြေနှစ်ကရင်နန်းကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ရဲ့နှုတ်မိတ်နဲ့တင်နာမခေါ်ဘဲဆောင်ရွက်တယ်လို့ပြောဆိုခဲ့တဲ့အပေါ်ဝေဖန်မှုတွေမျိုးမျိုးထပ်ပေါ်လာပြီးတောင်ဆန်းစုကြည်ဟာနှုတ်မိတ်နဲ့ဒီလိုညွှန်ကြားချက်မျိုးပေးမဲ့ပုဂ္ဂိုလ်မျိုးမဟုတ်တဲ့အတွက်ဒီကိစ္စကိုလွှတ်တော်မှာဖော်ထုတ်တင်ပြခဲ
အခုလိုကျေးရွာခြင်းဆက်လမ်းဖောက်လို့ဖို့စက်တန်းတထောင်ကိုတင်လာခေါ်ယူခြင်းမရှိဘဲ SMD ကုမ္ပဏီကိုလောက်ပိုင်ခွင့်ပြုခဲ့တဲ့အပေါ်မှာအောက်ချုပ်ရေးပိုင်းကပဲစစ်ဆေးရမယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောရေးဆိုဝင်ရှိသူဒေါက်တာမြို့ညော့ကအခုလိုပြောပါတယ်။သူရတာတခုမှမမြင်ဘူးမြင်မှုစစ်ဆေးလို့ရပါလို့တော့အချုပ်ရေးတရားနဲ့ဘယ်လိုပြောကြားချက်ရှိလဲဆိုတာတော့ကျွန်တော်
ကျဆယ်တန်းအထက်လုပ်ငန်းတွေကိုညွှန်ကြားချက်မှာဖော်ပြထားတဲ့စီမင်းစည်းကမ်းတွေနဲ့အညီတင်နာခေါ်ရမှာဖြစ်ပါတယ်ရှင်။
အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါရှင်။ စစ်တွေမြို့မှာခေလုံဖို့ရရှိနေတဲ့စစ်ဆောင်တွေကိုနေရာပြန်ဖို့အစိုးရကဖိအားပေးနေပေမဲ့စစ်ဆောင်တွေအနေနဲ့နေရာပြန်ဖို့မရည်သေးပါဘူး။ကရင်ပြည်နယ်မြဝတီမြို့ကရင်တိုက်မှုတစ်ခုမှာတရားသူကြီးအမိန့်ချမှတ်တဲ့အမှုဟာပြစ်မှုပြစ်ဒဏ်နဲ့မညီမျှလို့ဆိုပြီးရင်တိုက်ခံရသူမိသားစုနဲ့အတူဒေသခံတချို့ကမြို့နယ်တရားရုံးမှာခြစ်တက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။
တော်ရရှင်ရဲ့အခုနားဆင်ကြရတာကတော့ပြည်နယ်ဝိုင်းသောဓာတ်တွေကနေပတ်စင်တင်ဆက်သွားမယ့်တိုင်းရင်းသတင်းပါပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီသာ။တော်ရရှင်ရဲ့အခုနားဆင်ကြရတာကတော့ပတ်စင်တိုင်းရင်းသတင်းတော်အစီအစဉ်ဖြစ်ပါတယ်။ဗီဒီယိုမြန်မာပိုင်းရဲ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုလိုင်းလုံးမီတာ 93.9 MHz burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ အခုတော့သတင်းချင်းချုပ်ကိုကိုအောင်လုံကတက်လက်ကြီးညာပေးမှာဖြစ်ပါတယ်။
အမေရိကန်ပြည်သူမှာမိသားစုဝင်ရှိလို့လာရောက်ခြေချခွင့်ပြုထားတာလူသားရဲ့စာနာမှုပေါ်အခြေခံပြီးနေထိုင်ခွင့်ပြုနေရာတွေကိုလျှော့ချမဲ့သမားရဲ့လွင့်မှုကြီးကြပ်ရေးဆိုပြီးချက်တွေကိုဒီနေ့ကြီးညာဖို့ရှင်းနေပါတယ်။စီစဉ်ရနယ်ဇက်လူငယ်ရေးကိုခိုင်မာစေမှာဖြစ်တယ်လို့အရေးချင်းရှိသူတွေကဒါဦးစားပေးနေထိုင်ခွင့်ပေးမဲ့စနစ်ဖြစ်တယ်လို့လည်းအစိုးရအကြီးအကဲတောင်းရှိသူကမနေ့ကပဲသတင်း
Tombi, Chubanga, Saiba Yasu, Kunyaku, Nenela, Nene, Chow, American, Europa, Lunjumi, Posidiva, Piosu, Lachavare, Bulgaria, Georgia, Moruvane, Ukraine, and Niga, Kaimania, Gos Nimlo Kore, Computer, Sopo, Tombi, Siwane, Panay, Langaniga, Luba, Lirong, Tong, Jo Tanga, Koyu, Chubanga, Chow, Netherlands, and the Himuma, Dinive, Jinya, Lagaba. Tima Muy Chitwani, she levanti Tama, Ivanga, Yalue, Loyati, see ya token and Murigo, the Maton, a train in it, the Wachaman Mote Chow, Eviro Pioguia, Sarah Sandaska, Dinive Piole Pare, she levanti Tasaya, Mura in a Petalu, the Wara Quaya Murim, she chow, Selectima Nile, Ivanale, Machangi, Swinish in a chow, Piola Matia, Elo, American Tama, Trangale, Menirungave, Piosu Tarava.
ยิ่งเมื่อสู้เอาจรวดนักแคมเปญในสหรัฐอเมริกาอุตส่าห์เนี่ยผู้บังคับที่สนามยุโรปมาถึงเนี่ยเสถียรสุดลีจอนแต่แค่ไม่ยอมลุกเช่าเต็มเนี่ยที่ส่งตัวกันไปเลยนอกจากนี้จริงๆก็กลัวเรื่องจริงๆปีกเราผิดไปเลยดีนี้ซีซันทั่วโลกยังมีก็กลัวจะวันไหนผิดไปหรอเอ็นจิเนียร์ก็ต้องมาสปอนเดอร์ผิดไปฟิวเมริกันแต่ยาวไปมีมาบ้างซีซันนี้ก็ยิ่งมาสนามจริงๆก็ไหนกันในเซนไอที่ไลน์ดูมีแต่นักสังหารต้องจะเนี่ย This program has come to you from the Voice of America, Washington.